Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American Dream Studio Washington DC ကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်မေလ28ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘန်ဒိုမီတာ24 25 30မိနစ် 51 နဲ့ဖိုင်လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကလည်းထုတ်လွှင့်ကြတဲ့ပြည်မီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမစားဖို့ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြည့်ချိုက်ပါ။အမေရိကန်သမားရဲ့ပြပခီးစဉ်ကအလွန်ပဲအောင်မြင်တယ်လို့အင်ဂျီရောကပြောဆိုလိုက်ပြီးနဲ့ဥရောပမဟာမိတ်တွေဘက်ကတော့ဆန့်ကျင်ဘက်မှတ်ချက်ပေးပါတယ်။အကြမ်းဖက်ဝါဒတိုက်ချက်ရင်မှာအင်တာနက်ကုမ္ပဏီတွေဘက်ကပို့ပြီးတော့ကူညီပေးလာတယ်ဆိုဗီတင်ကြည့်တဲ့ဝန်ကြီးကပြောပါတယ်။ဖိလစ်ပိုင်တောင်ပိုင်းက ISN ချိတ်ချက်တဲ့စစ်သွေးကြတွေကိုအစိုးရကဒီကနေ့လေချောင်းကနေဆက်ပြီးတော့တိုက်ခိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူညင်ညာပေးပါမယ်ရှင်။
ကောင်းပါပြီရှင်တင်းတွေကြီးဒီညနားဆင်ကြမဲ့တင်းတော်ရဲ့ထဲမှာ24နာရီတွင်မိုးလေဝသသတိပေးခြင်းနဲ့ပတ်သက်ပြီးတော
့ရခိုင်ကျန်းဦးရောင်းမှာလည်းဒီမုန်တိုင်းရဲ့အရောင်ရောင်ရှိနိုင်တဲ့အကြောင်းကိုကျွန်တော်ကတင်းတော်ရောင်းအစ်င်နဲ့ထုတ်ပြောတာနော်တင်းတော်ရောင်းအစ်င်နဲ့ထုတ်ပြောတယ်ဒီနောက်24နာရီဆိုတော့ကစိုက်ကလုန်းမုန်တိုင်းအစ်င်ကိုရောင်းလာတယ်ပို့ပြီးတော့အကောင်းလာတာနိုင်တဲ့နေရာလေးရှိတယ်
မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနဒုတိယညွန်ကြားရေးမှူးချုပ်ဦးကျော်မှုပြောသွားတာဖြစ်ပါတယ်ပြည်စုံကိုတည်နေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆင်းရဲခြင်းကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒါပေမဲ့တိုင်ရင်အခုရင်ဆုံးတော့နောက်ဆုံးရတဲ့တွေကိုမသိညထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမဆုံးပြပခီးစဉ်ဟာအောင်မြင်တယ်လို့အင်ဂျီရောပြောခွင့်ရရှောင်းစပိုင်ဆာကမနေ့တနင်္လာနေ့ကကြေလိုက်ပြီးအမေရိကန်ကောင်းဆောင်ဟာတိတ်ပြီးအောင်မြင်တဲ့ကိုရကြပြပခီးစဉ်ပြီးဝါရှင်တန်ကိုပြန်လာခဲ့ပြီးဆိုလဲကြွတာမှာရေးသားခဲ့တာပါဒီမတိုင်ခင်နိုင်ပိုင်းအတွင်းကတော့သမ္မတထရန့်ကမဟာမိတ်တွေနဲ့ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်လို့ဆစ်စလီကအမေရိကန်တပ်ဖွဲ့ဝင်တွေကိုပြောကြားခဲ့ပါတယ်ဒါပေမဲ့ဥရောပကောင်းဆောင်တွေနဲ့ဥရောပမီဒီယာအများစုကတော့ဒီလိုမရှိမြင်ပါဘူးဥရောပရဲ့တုံ့ပြန်မှုအထူးသဖြင့်ဂျာမနီနဲ့ပြင်သစ်တို့ကတော့အခုသမ္မတထရန့်ရဲ့ခီးစဉ်ကအမေရိကန်ဆွေရရဲ့လုပ်ပုံကိုင်မုံနဲ့တိတ်ပြီးကွဲပြားတယ်လို့ပြောဆိုပြီးအောင်မြင်မှုဆိုတဲ့အတုံးကိုမတုံးပါဘူး။ဥရောပမဟာမိတ်တွေဟာအမေရိကန်သမ္မတထရန့်မတန်ခင်ကတည်းကပို့ပြီးတော့စီးလုံးညီညွတ်လာတာမရှိဘူးဆိုပြီးတော့ဥရောပအရာရှိတွေကပြောပါတယ်။အမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်ရွေးကောက်ခံရပြီးတဲ့နောက်သူတို့ခံမှန်းထားတဲ့အတိုင်းပဲဥရောပအနေနဲ့တကူတည်းပို့ပြီးတော့လှုပ်ရှားရတော့မယ်ဆိုတာကလည်းအခုပို့ပြီးတင်ကြာသွားပြီဆိုပြောပါတယ်။သူတို့အတွက်တော့အမေရိကန်ပြည်ထောင်စုကအားထားရလောက်တဲ့မဟာမိတ်မဟုတ်တော့ပါဘူး။ဥရောပသတင်းဌာနတွေရဲ့အမြင်ကတော့ပို့ပြီးတော့ထင်ရှားပါတယ်။ဘယ်လ်ဂျီယံနိုင်ငံကလက်ဆော်ရီသတင်းစာကြီးရဲ့မျက်နှာဖုံးကောင်းကြီးသတင်းဟာမဟာမိတ်တွေကိုထွက်ကဖဲထုတ်လိုက်ပြီးဆိုရေးသားပါတယ်။ဂျာမနီရဲ့ဘန်ဒါရေးသတင်းစာ Handel Blatt ကတော့သမ္မတထရန့်ကိုယဉ်သိမ်းသူကြီးဆိုသတ်မှတ်ပြီးတော့ရေးသားခဲ့ပါတယ်ရှင်။
ဘရစ်တန်နိုင်ငံမှာစစ်စမျိုးတိုက်ခိုက်ခံမှုကြောင့်လူကြောင်းမှုရှိလာတာနဲ့ဒူတန်းဖက်ဝါရာတိုက်ခိုက်ရေးမှာအင်တာနက်ကုမ္ပဏီတွေဘက်ကပို့ပြီးတော့ကူညီပေးလာကြတယ်လို့ပြည်ထောင်ဝန်ကြီးကပြောဆိုပါတယ်။ဘရစ်တန်ပြည်ထောင်ဝန်ကြီးအမ်ဘာရော့ကဒီနေ့တနင်္ဂနွေနေ့ဗြိတိန်ရုပ်သံတစ်ခုနဲ့တွေ့ဆုံပြီးမြန်ကမှာအခုလိုပြောဆိုခဲ့တာပါ။တန်းဖက်ဝါဒီအဖြစ်သမျှရှိသူတွေရဲ့သကဝတ်နဲ့စာပို့တာတွေကိုရယူနိုင်ဖို့ဒီပညာကုမ္ပဏီတွေနဲ့ဗြိတိန်အစိုးရကြားဆောင်ရွက်နေတာတွေမှာတိုးတက်မှုတွေရှိတယ်လို့လည်းဘရစ်တန်ပြည်ထောင်စုဝန်ကြီးကပြောပါတယ်မန်ချက်စတာအားကစားရုံမှာပြီးခဲ့တဲ့တနင်္လာနေ့ဘုံဖောက်ခွဲတိုက်ခိုက်ခံမှုနောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့မနေ့စနေနေ့ကဒေတာရဲ့ TYD ရဲ့ဂီတဖြော်ပြီးပွဲမှာတော့လူပေါင်း 5,000 လောက်တက်ရောက်ခဲ့ကြပါတယ်မနေ့စနေနေ့အစောပိုင်းမှာပဲဘရစ်တန်နိုင်ငံရဲ့ချမ်းဖတ်ချိန်ကြောင်မှုကိုအမြင့်ဆုံးအဆင့်သတ်မှတ်ထားရကနေတစ်ဆင့်ရှော့ချသတ်မှတ်ခဲ့ပါတယ်ဒါပေမဲ့မန်ချက်စတာမြို့က TYD ဖြစ်တဲ့ Cotonius the Charlton Blossom နဲ့ Cabbage တို့ရဲ့မျိုးစုံက Old Trafford Cricket ကွဲမှာလုပ်တဲ့ဂီတဖြော်ပြပွဲကိုတော့လုံလုံလေးတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်။ဂီတပွဲကိုလာမဲ့လူတွေကိုပွဲမစမီစောစောလာဖို့နဲ့အိတ်တွေယူလာကြဖို့ကြိုတင်ကြညာခဲ့ပါတယ်။ကဲပုတ်ထုတ်တွေထင်သာမြင်သာရှိတဲ့ jacket တွေဝတ်ထားတဲ့လုံလုံလေးတောင်ဝန်ရှိသူတွေကိုလည်းဂီတပွဲကျင်းပအရာနေရာနဲ့မီတာ50လောက်အတွင်းမှာလမ်းမတွေပေါ်မှာတောင်ဝန်ချထားခဲ့တာဖြစ်ပါတယ်။ငွေချေချမျိုးကဒီဂီတပွဲတစ်ခုအပြေပြန်ဘုံခွဲခံမှုကြောင့်လူပေါင်း22ဦးတည်ဆုံးခဲ့ပြီးဒါဇင်နဲ့ချီတန်းရခဲ့တာဖြစ်ပါတယ်။အသေးကဘုံဖောက်ခွဲမှုနဲ့ဆက်ဆက်ပြီးစစ်ဆေးမေးမြန်းဖို့အမျိုးသား22ဦးကိုထိန်းသိမ်းထားတယ်လို့ဗြိတိန်ရဲတပ်ဖွဲ့က Twitter ကနေမှာရေးသားထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်ဘက်ကစစ်ဝင်ထားတဲ့ရဲတပ်ဖွဲ့ဝင်တဦးကတနက်နေ့ပြစ်ခတ်တာကြောင့်အစိုးရတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပြီးဒါဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းသဘုံလက်ချက်နဲ့တေဆုံးရတဲ့အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်100နီးပါးရှိသွားပြီဖြစ်ပါတယ်။ဇာဘူးပြည်နယ်ကလုံခြုံရေးစစ်ဆေးရေးခန့်အတွင်းတိုက်ခိုက်မှုကတော့ရဲတပ်ဖွဲ့ဝင်တဦးကလုံခေါ်ကင်ဘက်တွေကိုတနက်နေ့ပြစ်ခတ်တာလို့အာဖဂန်အစိုးရနဲ့သဘုံဘက်ကတာဝန်ရှိသူတွေကပြောပါတယ်။လုံခြုံရေးစခန်းမှာပါဝင်လုပ်ဖို့ကြိုက်တဲ့ရဲတပ်ဖွဲ့ဝင်6ဦးကိုတာလီဘန်ဘက်ကစိတ်ဝင်ထားတဲ့ရဲကပြစ်ထိုက်ခဲ့တာပါဒီနောက်မှာတော့အဲ့ဒီတစ်ဆပေါက်ကတာလီဘန်တွေနဲ့ပူးပေါင်းပြီးလုံခြုံရေးစခန်းကိုတာလီဘန်ထံလွှဲပေးခဲ့တာဆိုလေဒေသခံအများစုတွေကိုကိုးကားပြီးအာဖဂန်မီဒီယာတွေကဖော်ပြချပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းအာဖဂန်စစ်တပ်အခြေစိုက်စခန်းတွေနဲ့စခန်းအများအပြားကိုတိုက်ခိုက်ခဲ့တာမှာအများစုကမတည်ငြိမ်ဖြစ်နေတဲ့တောင်ပိုင်းပြည်နယ်တွေမှာဖြစ်ပါတယ်အစ္စလာမ်တို့ရဲ့ရမဒန်ဥပုသ်လရဲ့ပထမဆုံးနေ့မနေ့ခဏနေ့တုန်းကတော့အရှေ့ပိုင်းကခို့စ်မြို့မှာအမေရိကန်တပ်ဖွဲ့တွေရဲ့လုံခြုံရေးတာဝန်ယူပေးနေတဲ့အာဖဂန်လက်ရဲစင်တပ်ဖွဲ့ရဲ့ရင်နှံကိုတာလီဘန်အသေးခံဘုံးခွဲသမားကတိုက်ခိုက်ခဲ့ပြီးဒီတိုက်ခိုက်မှုအတွက်အနည်းဆုံး16ယောက်သေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်ရှင
်မရိကန်ပြည်အောင်စုနောက်ဖက်ချန်အော်ရဂန်ပြည်နယ်ပို့တလမျိုးကရခိုင်မောင်မော်စလင်တို့ယူဆတဲ့အမျိုးသမီးငယ်၂ယောက်ကိုလူမျိုးရေးဘာသာရေးစော်ကားတဲ့အတုံးနှုံးတွေတုံးခဲ့တဲ့လူပြောက်ကိုတားဆီးဖို့ကြိုးစားခဲ့တဲ့ခီးစဲ၂ယောက်သေဆုံးပြီးတော့နောက်ထပ်တစ်ယောက်လည်းအပြင်းထန်ဒဏ်ရာရနေဆေးရုံမှာစိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။အဲဒီမျိုးသမီးငယ်၂ယောက်ထဲကတစ်ယောက်ကခေါင်းမီးချုံလာတာဖြစ်ပါတယ်။ခီးစဲတွေကိုဓာတ်နဲ့ထိုးခဲ့တဲ့သူကိုတော့ရဲကအခုခါမှာဖမ်းဆီးထားပြီးတော့အဲဒီလူဟာပို့တလမျိုးကအသက်35နှစ်အရွယ်ဂျယ်ရမီဂျိုးဆပ်ခရစ်စတန်ဖြစ်ပါတယ်။သူဟာအရင်ကလည်းပြစ်မှုကျူးလွန်တာကျူးလွန်ပြီးတော့ပြစ်ဒဏ်တွေကြားခံခဲ့ရသူဖြစ်ပါတယ်ဒီကိစ္စကပြည်တွင်းကြမ်းဖက်ဝါရဇွဲကန်ဆွဲကိုက်ဒီကမှာကနော်ဒီကိစ္စကပြည်တွင်းကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုဒါမှမဟုတ်မုန်းတိမှုကိုအခြေခံတဲ့ရာဇဝတ်မှုလားဆိုတာပြောဖို့စောပြေးတယ်လို့ Oregon ပြည်နယ်က FBI အထူးစုံစမ်းစစ်ဆေးရာရှိ Lauren Cannon ကပြောပါတယ်ဒီလူကလူ၃ယောက်ကိုဓာတ်နဲ့ထိုးခဲ့ပြီးအဲဒီကတယောက်ကနေရာမှာပွဲချင်းပြီးတည်ဆုံသွားတာဖြစ်လို့နောက်တစ်ယောက်ကတော့ဆေးရုံမှာတည်ဆုံသွားတာဖြစ်ပါတယ်တတိယတယောက်ကတော့ဒဏ်ရာပြင်းထန်ပေမဲ့အသက်အန္တရာယ်တော့စိုးရိမ်စရာမရှိတော့ဘူးလို့ဆိုပါတယ်ခင်ဗျာ
ယူရီနေကအတန်ညပိုင်းမြန်မာဘာသာစီစဉ်မှုကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39 လိုင်းဒိုမီတာ25 kHz 1.96 လိုင်းဒိုမီတာ32 kHz 4.32ဆိုင်ဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာဆိုင်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုရင်းမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။အီရတ်နယ်စပ်အနီးစီးရီးယားနိုင်ငံဘက်ချန်းကဂျီဟတ်တိုက်ခိုက်ရေးသမားတွေတိမ့်ထားတဲ့မြို့နှစ်ခုကအစိုးရဝါဒီတိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေခိုးလုံနေရာအဆောက်အုံတွေကိုလေကြောင်းကနေဇက်တိုက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီဒေသကရာနဲ့ချီတဲ့အရက်သားတွေထွက်ပြေးနေကြတယ်လို့စီးရီးယားအရေးဆောင်ချီသူတွေကပြောပါတယ်။ယူဖရက်တီးမြစ်ပေါ်ကမာရာဒီနဲ့အယ်ဘူကာမဲမျိုးတွေပေါ်ကိုပြီးခဲ့တဲ့တောက်ကြံနေ့ကလေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့ပြီးဒေသကအများအပြားမဖြစ်မနေထွက်ပြေးကြရတာလို့မျက်မြင်တွေ့သူတွေကပြောပါတယ်။ရှင်နန်ကျော်ဝါတဲ့နေဆက်ဒေသအများစုကိုအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကထိန်းချုပ်ထားတာဖြစ်ပြီးအခုထွက်ပြေးကြတဲ့အချိန်မှာ IS တိုက်ခိုက်ရေးသမားတွေရဲ့မိသားစုတွေလည်းပါတယ်ဆိုဒေတာရင်းသတင်းတွေကဖော်ပြကြပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကနေတိုက်ခိုက်ခဲ့တာဆိုလဲမျက်မြင်တွေ့သူတွေရဲ့အကြောကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြပါပဲရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကအစိုးရတပ်တွေနဲ့ IS တွေချိတ်ဆက်မှုရှိတဲ့စစ်သွေးကြွတွေကိုဒီကနေ့တနင်္ဂနွေနေ့မှာလေကြောင်းကနေနောက်ထပ်ထပ်ပြီးတိုက်ခိုက်လိုက်ပါတယ်။နဖတ်တိုက်ပွဲတွေရက်တံကြာဖြစ်ပေါ်လာပြီးတဲ့နောက်နန်းဒီပေါ်မှာလည်းတင်ဆုံနေတဲ့သူတွေတိုးလာနေပြီးတော့မာရဝီမျိုးကရသားရာပေါင်းများစွာကလည်းသူတို့ကိုကယ်တင်ဖို့တောင်းဆိုနေကြပါတယ်။မာရဝီမျိုးတွေကနေထွက်ပြေးလာတဲ့သူတွေထောင်ထဲချီရှိနေပြီးတော့နောက်ထပ်2000ကျော်လောက်ကတော့မျိုးတွေမှာပိတ်မိနေတော့မှဖြစ်ပါတယ်။ဒီကိစ္စအတော်များများကသူတို့အိမ်တွေဖျက်ဆီးခံရတာကြောင့်သူတို့ကိုအမြန်လာကယ်ကြဖို့တယ်လီဖုန်းကနေအကူအညီတောင်းတယ်လို့ဒေသခံခရိုင်တာဝန်ရှိသူတူကပြောပါတယ်။ဖိလစ်ပိုင်စစ်တပ်ပြောကွေးရဗိုလ်မှူးချုပ်ရက်စစ်ကီလိုပဒလန်ကတော့စစ်စင်ရေးတွေဆက်လုပ်နေပြီးတော့စစ်သွေးကြွတွေရဲ့အင်အားကတော့ရော့ချလာနေတယ်လို့ပြောပါတယ်ဒီကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကတော့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့ရက်60ကြာစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်ခင်ဗျာ
ဇီကာဗိုင်းရပ်စ်ကူးစက်ခံထားသူ၃ဦးကိုပထမဆုံးတွေ့ရှိထားတယ်ဆိုအိန္ဒိယနိုင်ငံကပြောဆိုပါတယ်။ကျန်းမာတဲ့ကလေးတွေမွေးဖွားခဲ့တဲ့ကိုဝင်ဆောင်မိခင်2ဦးနဲ့ပါဝင်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ၃ဦးကိုအနောက်ဂူဂျရက်ပြည်နယ်ကနေတွေ့ရှိခဲ့တာဆိုကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီကနေ့ပြောတာပါ။မစိုးရိမ်ကြဖို့ကိုတော့ကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုအိန္ဒိယဘက်ကဇီကာဗိုင်းရပ်စ်ကူးစက်ခံထားသူ၃ဦးနဲ့ပတ်သက်ပြီးမေလ15ရက်နေ့ကအကြောင်းကြားခဲ့တာဆိုလဲ WHO ကကြေညာချက်ထုတ်ပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ခံရသူ၂ဦးကိုပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလနဲ့နိုဝင်ဘာလအတွင်းတွေ့ခဲ့ပြီးဒီနှစ်အတွင်းမှာနောက်တစ်ဦးထပ်တွေ့ခဲ့တာဖြစ်ပါတယ်။ကူးစက်ခံထားသူ၃ဦးစလုံးကပြည်ပခီးသွားခဲ့ကြသူတွေမဟုတ်ဘူးလို့အိန္ဒိယဆေးသုတေသနကောင်စီရဲ့အကြီးအကဲဆွာမီနတန်ကပြောပါတယ်။လူရေ 1.6 ဘီလီယံရှိတဲ့အာရှနဲ့အာဖရိကဒေသတွင်ကူးလူဆက်ဆံမှုရာသီဥတုနဲ့ချင်းမျိုးစိတ်တွေပေါ်မူတည်ပြီးဇီကာဗိုင်းရပ်စ်ကူးစက်ခံရမယ့်အန္တရာယ်ရှိတယ်ဆိုလဲလန်ဆက်ဆေးပညာရှင်ကဖော်ပြပါတယ်ရှင်
။ဒီလိုမျိုးနိုင်ငံကမြေသူကြမှုတွင်မှာနောက်ထပ်ရုပ်လောင်းတွေကိုကယ်ဆယ်လုပ်သားတွေကဒီကနေ့မှထပ်မံတွေ့ရှိခဲ့ပြီးတော့အခုဆိုရင်ဒီဆုံးသူရေးတွက်ဟာ146ရောက်ရှိပြီးတော့နောက်ထပ်112ရောက်ပျောက်ဆုံးနေသေးတယ်ဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်သိမ်းခိုင်တဲ့ကိုရင်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကိန်းတာတွေကိုစစ်တိုက်ထုတ်လင်းပေးပါမယ်။မိုးလျော်သားဆံရသတိပေးခြင်းနဲ့အရင်ဆုံးစပါမယ်ရှင်။မြန်မာနိုင်ငံတွင်းကိုနောက်လာမယ့်24နာရီအတွင်းဆိုင်လုံးမုန်တိုင်းတိုက်ခတ်နိုင်ခြေရှိတဲ့အတွက်ရေကြီးမြေပြိုကျတဲ့ NDA ကြုံနိုင်တာကိုပြည်သူအများစုသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကအရေးပေါ်သတိပေးချက်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။လိမ္မော်ရောင်အဆင့်တက်မှတ်ထားတဲ့ဒီမုန်တိုင်းရဲ့အရှုံနဲ့ရန်ကုန်မန္တလေးဧရာဝတီနေပြည်တော်စကိုင်းစတဲ့ပြည်နယ်တိုင်းဒီပြည်နယ်နဲ့တိုင်းတော်များများမှာမိုးကြီးပြီးတော့လေပြင်းတိုက်ခတ်နိုင်တာကြောင့်လေမိုးစလဦးစီးဌာနဒုတိယညွန်ကြားရေးမှူးချုပ်ကသတိပေးပါတယ်အသေးစိတ်ကိုမဆုမွန်ကတင်ပြပေးပါမယ်ရှင
်မိုးလဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမေလ28ရက်နေ့ဒနင်္ဂနွေနေ့ကထုတ်ပြန်တဲ့လိမ္မော်ရောင်အဆင့်တက်မှတ်ထားတဲ့မုန်တိုင်းသတိပေးချက်ထုတ်ပြန်ချက်အရဘင်္ဂလားတင်လေော်အလဲပိုင်းနဲ့အရှေ့တောင်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းဟာလာမယ့်24နာရီအတွင်းပုံမအားကောင်းလာပြီးတော့စိုက်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိနိုင်တယ်လို့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကကိုကိုကျွနောက်ဖက်မိုင်230၊ဧရာဝတီတိုင်းပသိမ်မြို့အနောက်တောင်ဘက်မိုင်330၊ရခိုင်ပြည်နယ်ကြောက်ဖြူမြို့အနောက်တောင်ဘက်မိုင်380၊ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့အနောက်တောင်ဘက်မိုင်480ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုဖြစ်ပေါ်နေပြီးမုန်တိုင်းဟာရခိုင်ကမ်းရိုးတန်းအနီးကိုဖြတ်ကျော်ရွေ့လျားမယ်လို့ခန့်မှန်းရပြီးဒီမုန်တိုင်းဟာနောက်24နာရီအတွင်းစိုက်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိနိုင်တယ်လို့မိုးစလကသတင်းထုတ်ပြန်ထားတာပါမြန်မာနိုင်ငံအတွင်း24နာရီအတွင်းတိုက်ခတ်နိုင်ခြေရှိတဲ့စိုက်ကလုန်းမုန်တိုင်းနဲ့ပတ်သက်ပြီးနောက်ဆုံးသိထားတဲ့မုန်တိုင်းသတိပေးချက်တွေကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ရခိုင်ကမ်းရိုးတန်းမှာလည်းဒီမုန်တိုင်းရဲ့အရောင်မြောင်ရှိနေတဲ့အကြောင်းကိုကျွန်တော်ကမင်းမရအစ်မနဲ့ထုတ်ပြန်တာနော်။မင်းမရအစ်မနဲ့ထုတ်ပြန်တယ်ဒီနောက်24နာရီဆိုတော့စိုက်ကလုန်းမုန်တိုင်းအဖြစ်ရောက်လာတဲ့ကိုဦးရအောင်ကောင်းတာနိုင်တဲ့အနေအထားလေးရှိတယ်။တော်ရွေးဝင်နေရတဲ့အလုံးအောင်ရှိနေတဲ့အနေအထားလေးရှိရပါတော့။ရှိနေတဲ့အနေအထားရှိတဲ့ကြောင့်ဒီ online ကဒီ normal setting နိုင်တဲ့မှာဟိုအကောင်းလာပြီးတော့ကျွန်တော်တို့ site ပေါ်မှာအကျော်ရောင်းနိုင်တဲ့အနေအထားလေးရှိရပါတော့။အဲဒီအကြောင်းလို့ကျွန်တော်တို့ကဒီ online ကြောင့်ဒီနေ့လက်ခံမှုတွေဖြစ်နိုင်တဲ့ကြောင့်ကန်ဒီကြောင့်ဝင်ပါဒီနေ့လက်ခံမှုတွေဖြစ်နိုင်တဲ့ပြည်သူတွေကိုကျွန်တော်တို့ရဲ့ထုတ်ပြန်ချက်ထဲမှာထည့်ထားပေးပါမယ်
။24နာရီအတွင်းတိုက်ခတ်နိုင်ခြေရှိတဲ့စိုက်ကလုန်းမုန်တိုင်းရဲ့အရှင်ကြောင့်နေပြည်တော်၊စကိုင်းတိုင်းဒေသကြီး၊မန္တလေးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီး၊ဧရာဝတီတိုင်း၊နောက်တနင်္လာရီတိုင်းဒေသကြီး၊ကချင်ပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကပြည်နယ်နဲ့တိုင်းတော်တော်များများမှာဒေသအလိုက်မိုးကြီးတာ၊လေပြင်းတိုက်ခတ်တာတွေဖြစ်ပေါ်နိုင်တယ်လို့လည်းဒုညွန်ချုပ်ဦးကျော်မိုးဦးကသတိပေးပါတယ
်။ဒါကြောင့်ဒီမုန်တိုင်းရဲ့အရှင်ကြောင့်လို့မိုးပြင်းထန်တာတွေကပေါ်နေဖြစ်နေတယ်ပေါ့နော်။အဲဒီနေ့တိုင်းတော်တော်များများမှာသိနေဖြစ်နေတဲ့နောက်ဆက်လက်ဖြစ်နိုင်တဲ့အနေအထားတွေရှိပါတယ်။ဒီကြောင့်လို့ဒီပုံမြင့်လေးတော့မှာနေတဲ့ဒီလိုနေတဲ့ဆိုရင်ဒီနေလုံးပြည့်နေတယ်ပေါ့နော်။တရားတွေကိုသတိပြုလို့ရတယ်။အောင်းမြင့်ရဲ့ဆောင်ရည်နေနေတာမှာရှိတဲ့ဒီနေနဲ့တော့သူပြည့်ရည်ပြည့်ရှောင်းနေဖြစ်နိုင်တယ်။
မြမကံယူရန်တခြားနယ်ကံလွန်ပင်လယ်ပြင်တွေမှာစိုက်ကလုံးမုန်တိုင်းအရှိန်နဲ့မိုးတက်လူချင်းတွေကြာရောက်ပြီးလှိုင်းကြီးလေထန်ဖြစ်နိုင်တယ်လို့မြေကမ်းနဘေးမြေချောင်းအနီးနေထိုင်သူတွေဟာမုန်တိုင်းသတင်းတွေကိုအချိန်နဲ့သတင်းညီနားထောင်ကြဖို့နဲ့မုန်တိုင်းအရှိန်နဲ့ရုတ်တရက်ရေကြီးတာမြေပြိုကျတာတွေဖြစ်ပေါ်နိုင်တဲ့အတွက်မုန်တိုင်းလမ်းကြောင်းမှာရှိတဲ့ကုန်းမြင့်ဒေသအနီးနေထိုင်ကြသူတွေအနေနဲ့မြေပြိုကျမှုအန္တရာယ်ကိုသတိထားကြဖို့ကိုလည်းတူညွန်ချုပ်ကနှိုးဆော်ပါတယ
်ဒီမုန်တိုင်းနဲ့ပတ်သက်ပြီးတော့ဗောနော်ဒီနေထိုင်ကြတဲ့ပြည်သားကျွန်တော်တို့ဒီရင်တဲ့ဟန်ကိုဖြစ်စဉ်မျိုးမျိုးပြည့်ရစ်စဉ်ဗောနော်ဒီမုန်တိုင်းဝင်ရိုင်းထဲမှာကြောက်နေတဲ့ကြောင့်မျိုးဒီမျိုးဖြစ်စဉ်ကြီးခဏနဲ့နေသားလေးရှိရတယ်နောက်တစ်ချက်ကတော့ဒီမုန်တိုင်းကတော့ဒီပင်လာဒီရှိတဲ့ကြီးကိုကျွန်တော်တို့ဝင်ရောက်တဲ့အချိန်မှာလည်းကမုန်တိုင်းကြီးတွေနဲ့ငိုကြောင်းရမှာဟောဆက်လာတဲ့နေသားလေးတွေရှိပါတယ်ဒီနေရာကိုဟိုဒီနေနဲ့ဒီလိုတော့အဓိကတော့ဒီကျန်ရန်ကျန်နေကြဝင်ငါဆန်းဒီနေဒီမောဒီရင်းနေပေါ့နော်ဒီမောဒီနေနဲ့အခုတင်ရီဗျူးလို့ပါတယ်
24နာရီအတွင်းတိုက်ခတ်လာနိုင်တဲ့စိုက်ကလုံးမုန်တိုင်းနဲ့ပတ်သက်တဲ့မိုးလေဝသတတိပေးကြေညာချက်တွေကိုမိုးလေဝသနဲ့ဇလားဒေတာညှိနှိုင်းမှုဦးစီးဌာနကအချိန်နဲ့တပြေးညီကြေညာပေးနေပြီးတဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးကော်မတီနောက်ပြည်ထရေးကာကွယ်ရေးလူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေး IMGO NGO လူမှုအဖွဲ့အစည်းတွေကယ်ဆယ်ရေးအဖွဲ့အစည်းတွေဖြစ်တဲ့ချက်ချင်းဤမိသက်စားတဲ့အဖွဲ့တွေနဲ့လည်းမုန်တိုင်းကယ်ဆယ်ရေးကြိုတင်ပြင်ဆင်နေကြတယ်လို့သိရပါတယ်။ဒါအပြင်ပို့ဆောင်ဆက်သွယ်ရေးအနေနဲ့လည်းပြည်ရင်းလေကြောင်းပြန်တမ်းရေးမြမကံယူရန်တခြားနယ်ကမ်းလွန်ပင်လယ်ပြင်မှာရှိတဲ့ကမ်းနီကမ်းဝင်းငါးဖမ်းရေးရင်တွေခီးစယ်တင်တင်မောတွေအနေနဲ့မုန်တိုင်းသတိပေးကြေညာချက်တွေနဲ့ကြိုတင်သတိပြုနိုင်ရေးမိုးစလကအကြံပြုထားပါတယ်ရှင်။
မဆုမတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာဒီမိုကရေစီရေးရဆင်နဂန်လက်ဖြစ်ပါတယ်ဗန်းချောင်းဒေတာမှာကြောက်မီတွေ24မူကြောင့်ဒီဒေတာခံတွေတွေပေါင်းကျင်တဲ့ဂျမ်းမာရေးခြိခိုက်မှုတွေရှိနေပြီးဒီကိစ္စနဲ့ပတ်သက်ပြီးတိုင်တန်းဖို့အတွက်သက်ဆိုင်ရာမြန်မာကိုယ်စားလှယ်မရှိတာကြောင့်လည်းဒေတာခံတွေတွေ့ပိုးပြီးခက်ခဲမှုတွေကြုံတွေ့ရတယ်လို့တနင်္လာရီဒေတာမှာဒေတာဖွံ့ဖြိုးရေးနဲ့လူအခွင့်အရေးကိစ္စရတွေဆောင်ရွက်နေတဲ့တရင်တိုင်းရင်သူနော်ပီတလောကပြောပါတယ်အစိုးရတာဝန်ရှိသူတွေကိုတိုင်တန်းမှုတွေလှုပ်ဝင်နေလဲကုမ္ပဏီအနေနဲ့လုပ်ငန်းတွေကိုရပ်ပိုင်းပဲရပ်ဆိုင်ခဲ့တာကလည်းလို့တခြားအရေးယူပြောင်းလဲမှုတွေမလုပ်ခဲ့ပါဘူးသူတို့ဒေတာမှာအခုလို့ကြုံနေရတဲ့အခြေအနေတွေကိုအေဗီလာကုံပိုင်းကကမ္ဘာ့ဘဏ်ကိုလာပြီးတင်ပြခဲ့တဲ့နော်ပီတလောကို VOA Washington DC Studio မှာမတ်ကင်ဖြူတွေကတွေ့ဆုံမင်းမြန်ထားပါတယ်ဒီအကြောင်းပြေစုံကိုမြမဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ပါပြီရှင်
ကျေးဇူးပါရှင်ဒီရန်ခေါ်ပါပါတယ်ဆရာဒါကဘောလူရဲ့အဖွဲ့ကနေပြီးတော့တော့ပတိလောဒီမှာအမေရိကန်ပြည်တော်စုမှာလာပြီးတော့ဒီတနင်္သာရီတိုင်းကဒေတာတစ်ခုမှရှိနေတဲ့အာဒီတောင်မီတွေတွင်ထုတ်လုပ်တဲ့လုပ်ငန်းတစ်ခုကြောင့်မို့လို့ဒီတဘာပတ်ဝန်းကျင်ထိခိုက်မှုတွေရက်ရွာထိခိုက်မှုတွေရှိတဲ့ပုံမှာလာပြီးတင်ပြတယ်လို့ဆိုတော့ကျွန်တော်သိရပါတယ်ဆိုဒီဘန်ချောင်းတောင်ပြည်တွင်းတွင်ထုတ်လုပ်တဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဒီမှာအမေရိကန်ပြည်ထောင်စုမှလာပြီးတော့ဒီရဲ့စီမံကိန်းကနေပြီးတော့လူမှုအတိုင်းဝိုင်းပေါ်မှာဒီတဘာပတ်ဝန်းကျင်ပေါ်မှာဘယ်လိုထိခိုက်မှုတွေရှိရဲဆိုတာလာတင်ပြရဲဆိုတော့ကျွန်တော်တို့သိရတယ်လေဆိုတော့ဒီဘန်ချောင်းစီမံကိန်းအကြောင်းလေးကိုအ ਨੇ အရင်ဆုံးဒီအစင်းချုပ်လေးကျွန်တော်တို့ပြောပြပေးပါလားရှင့်
ဟုတ်ကဲ့ဒီဘန်ချောင်းစီမံကိန်းကကျွန်တော်တို့ဒီဒွေမြင့်နယ်မှာရှိတဲ့ဒီဘန်ချောင်းဒေသမှာကုန်းချောင်းကြီးရွာမှာပေါ့နော်အခုလက်ရှိဒီ Easter Company ကနေပြီးတော့မှာတူဖွင့်လေသူဒီဘန်ချောင်းစီမံကိန်းကတော့2010မှာဒီမြန်မာမီ Flower Company ကနေပြီးတော့မှာပါမင်းရတယ်ဒါပေမဲ့အောက်ခြေမှာတော့မြန်မာမီ Flower Company ကတော့မတူဘူးအဲ့ဒါကိုသူကဒီsubcontract အနေနဲ့ဒီထိုင်းနိုင်ငံမှာရှိတဲ့ဒီ Easter Company ကနေပြီးတော့မှာဒီကြောင်မီတွေကလက်ရှိအခုဒီကုန်းချောင်းကြီးရွာမှာတူးနေပေါ့နော်ဆိုတော့ဒီထိုင်းကုမ္ပဏီကဒီတခြားနိုင်ငံကနေဖြစ်တဲ့အတွက်ပုံမှန်ဆိုလို့ရှိရင်တော့သူကMIC ပေါ့ဒီမြန်မာနိုင်ငံရင်းမြန်မာကော်မရှင်ရဲ့ contribution ရှိရမယ်ဒါမှသူလုပ်လို့ရမယ်ဒါပေမဲ့ကျွန်မတို့တည်တလောက်ကတော့အခုတည်မြန်မာမျိုး flower ကုမ္ပဏီကတော့ဒီမြန်မာနိုင်ငံရင်းမြန်မာကော်မရှင်ရဲ့contribution နေရသေးပေါ့နော်ဒီသူကတော့တတိယဌာနကနေပြီးဒီလေအခုဒီချက်ရှိတယ်လို့ကျွန်တော်ကသိရတယ်ပေါ့တခြားတစ်ဖက်မှာ Easter ကလုပ်တဲ့အခါမှာသူ့ငွေကြေးနဲ့မလုံလောက်တဲ့အတွက်တခြားတစ်ဖက်မှာသူကဒီထိုင်းနိုင်ငံမှာခြေစိုက်တဲ့ Energy App ကုမ္ပဏီနဲ့လည်းသူက Joint Venture အနေနဲ့ဒီစာချုပ်ပြန်လဲချုပ်စုတယ်အဲ့မှာ Energy App ကပတ်စွန့်အင်ကတော့သူတို့ခုအချိုးဟာပေါ့နော်အမြတ်ဝေခွဲဝေတဲ့ဟာကတော့80 30ပေါ့ဒီကုန်ကျစရိတ်အားလုံးကိုတော့ဒီ Easter ကနေဒီ Energy App ကနေပြီးတော့ထုတ်ပေးတယ်အချိုးများခွဲဝေမှုမှာတော့80 30အနေနဲ့ကျွန်တော်တို့သိရတယ်ဆိုတော့လက်ရှိကကုန်းချောင်းကြီးမှာသူတို့ကြောင်မီတွေတူးတယ် ပြီးတော့ကျွန်တော်ဒီခီခီမှာပေါ့ခီခီအမလာမှာတို့စတေရှင်ရှိတယ်အဲ့မှာတော့ကြောင်မီတို့ပြန်ချိန်ပြီးတော့မှပြန်ထုတ်ပိုးပြီးတော့မှဒီထိုင်းနိုင်ငံကိုဒီကြောင်မီတို့တည်သွားတယ်ပေါ့နော
်ဆိုတော့ဒီဘန်ချောက်စီနိုင်ငံကအဓိကဆောင်မှုတွေကိုထိုင်းကိုတင်ပို့နေတာပေါ့နော
်ဟုတ်တယ်
ဆိုတော့ဆက်စွာထောက်ပြထားတဲ့အတိုင်းဆိုလို့ရှိရင်ခုကတေချာတရားဝင်ခွင့်ပြုချက်မရှိဘဲနဲ့လုပ်နေတဲ့ပုံစံမျိုးများဖြစ်နေသလား
အခုဒီစက်တူရင်းဌာနကတော့သူရတယ်ဒါပေမဲ့ပုံမှန်အဖြစ်ဒီနိုင်ငံခြားသားကုမ္ပဏီနဲ့ပူးတွဲပြီးလုပ်တာဖြစ်တဲ့အတွက်ဒါကတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံကော်မရှင်ရဲ့ခွင့်ပြုချက်လိုလိုတယ်ပေါ့နော်ဆိုတော့ပုံမှန်အဖြစ်ကတော့ရယူဖို့လိုတယ်ဒါပေမဲ့အခုလက်ရှိမှာတော့မရှိနေဘူးပေါ့
ဟုတ်ကဲ့နောက်ဒီကျွန်တော်ကဒီတက္ကသိုလ်ကြီးရဲ့အဖွဲ့ကနေပြီးတော့ထုတ်ပြန်တဲ့အစင်တက်တာတချို့ကျွန်တော်ဖတ်ရတယ်ဒီထဲမှာတော့ဒီဒေတာမှာရှိတဲ့ဒေတာကံပြည်သူတွေအတွက်ဒီစီမံကိန်းကနေပြီးတော့တာဝန်ကြီးစီမံကိန်းကနေပြီးတော့တမားပုံချံရထိကြမ်းနေရှိချမ်းမကြီးရထိကြမ်းနေရှိတယ်လို့လည်းပြောတယ်အဲ့ဒါဘလောက်ဖြစ်ဆူဆူဝါအချိန်တွေမှာရှိလဲပြောပြပါအောင
်အဓိကကတော့ဒီစီမံချက်ကဒီပြည်လုံးမြေတောင်မရှိဘူးရတရသားတွေကကြတော့ဒီတာဝန်ကြီးစီမံချက်ကိုသူတို့ဒီဟိုဟာပေါ့ဒီဘူဒူဇာတွေစပြီးတော့မှယူရဒီသူတို့ရဲ့အုပ်ချုပ်ရေးတွေကိုအဖျက်ပြီးတော့မှတူးမှပဲသူကဒီစီမံကိန်းကတာဝန်ကြီးတူးမယ်ဆိုလို့သူကသိရတယ်ပေါ့နော်ပြီးတော့ဒီအဓိကကတော့2014ဧပြီမှာစပြီးတော့ဒီတာဝန်ကြီးတွင်းရအလိုလောက်စပြီးတော့မင်းလောင်ဒီကုမ္ပဏီကတော့စူးစမ်းပြီးတော့မှအငင်းတက်တာပဲဒါပေမဲ့သူကဒီနည်းကိုမထိန်းချုပ်နိုင်ဘူးဘာဖြစ်လဲဆိုတော့ဒီနေရာမှာလောင်တယ်သူတို့ကဒီရှိတဲ့မြေကြီးတွေနဲ့စူးစမ်းပြီးတော့ဖုံးတယ်ဒါပေမဲ့နောက်မနေ့ကျတော့တခါနောက်တနေ့မှာထပ်လောင်တယ်ဆိုတော့မီးလောင်တဲ့အတွက်အဓိကပြဿနာကဒီအငွေ့ပေါ့နော်အနက်ကစူးစူးဝါထွက်တယ်ပြီးတော့ဒီတောင်မြေတွင်းရရွာနဲ့လည်းနီးတဲ့အတွက်ဒီရွာမှာရှိတဲ့ဒီကစားကွင်းကနေဖြည့်စေအိမ်တွေကနေဖြည့်စေသူတို့ကရှူရတယ်တချို့အိမ်တွေဆိုလို့ရှိရင်၄အိမ်ပေါ့နော်အခုဒီတောင်မြေတွင်းဒီမှာရှိတဲ့အိမ်လေးရင်ဆိုလို့ရှင်တို့ကဒီအနက်မခံနိုင်တော့တဲ့အတွက်ဟိုကုမ္ပဏီကတော့မရွှေ့ခိုင်းဘူးဒါပေမဲ့တို့ကကိုယ့်အကူမနေနိုင်တဲ့အတွက်ဒီဝေးတဲ့နေရာပေါ့နော်အဲ့ဒါရွှေ့သွားတာတော့ရှိတယ်ဟောအတိအကျကတော့ဒီနေ့လယ်ပိုင်းဆိုလို့ရှင်မြို့သမီးတွေကတော့တို့ပြောတာတော့ဒီအဲတောင်မြေတွင်းအနက်ကိုရှူရတဲ့အခါမှာဒီအိမ်လိုက်တယ်ပြီးတော့မှခေါင်းမူးဝေးတယ်ပြီးတော့အတိအကျဒီအသက်ရှူလမ်းကြောင်းပေါ့နော်တို့ပြောအသက်ရှူတာမဝဘူးအဲ့လိုမျိုးဟာတော့ရှိတယ်
ဆိုတော့ဒီလိုမျိုးကြေးရွာတွေထဲမှာဝင်ပြီးတော့ဒါကတော့ဆက်စစ်ထားတဲ့သဘောပေါ့ဒီချင်းလေးကို
ဟုတ်ကဲ့ကျမတို့ဒီရွာတွေကိုကျမတို့ကမြင်းမြန်ထားတဲ့အပေါ်မှာတို့လာတင်ပြရတယ်ပြီးတော့မှတို့ဒီကိစ္စလို့ကျတော့တို့အမြဲတမ်းဒီစာတင်နေပေါ့နော်ဆွေရဌာနကိုရောကဲ့နီရောတို့တင်ပြတယ
်ရဲ့အဲ့ဒါကျမနောက်တစ်ခုသိချင်တာအဲ့ဒါပဲဆိုတော့ဒီလိုဖြစ်နေတဲ့အခြေအနေကိုရွာသူရွာသားတွေအနေနဲ့တို့ဒီရနေပြီးတော့ရိုက်ခတ်မှုတွေတို့ခံရတယ်ဆိုတော့ကျင်းရွာသားတွေကတို့အနေနဲ့ဒီအထက်အလာပိုင်းလေးကိုတင်ပြတာရှိသလား
ဟုတ်ကဲ့ဒီပြဿနာတွေဖြစ်လာတဲ့အခါတိုင်းကိုအရင်ဦးဆုံးကတော့သူကဒီကုမ္ပဏီကိုသွားတွေ့တယ်ပေါ့နော်ဒီအခုအဲမင်းလောင်တဲ့ကိစ္စတို့ဒီအဲကုမ္ပဏီကနေပြီးတော့မှမိုင်းရင်တုံချတယ်ပေါ့အဓိကအဖြစ်အဲမွေးရတီမှာလုပ်ငန်းရပ်နေတယ်ကျွန်တော်တို့ဒေတာကမွေးများတဲ့အတွက်ဆိုတော့ဒီမွေးရတီပြီးရင်ဒီလုပ်ငန်းပြန်စတယ်ဆိုလို့ရှိရင်သူကမိုင်းတွင်းမှာရှိတဲ့ရည်ကိုသူကဆုတ်ထုတ်ပြီးတော့မှအဲ့လိုမျိုးဒီအထူးသဖြင့်ညပိုင်းရင်မှာပေါ့ဒီရွာသူရွာသားတွေအုံပြီးတော့ချောင်းရည်တွေကိုသူကတုံချတယ်ဆိုတော့ဒီကျွန်တော်တို့ယူရမှာကျွန်တော်ယူပြီးနေပါတယ်မရှိတဲ့အတွက်ဒီချောင်းယူတော့အတိအကျတုံးရတယ်ပေါ့နော်အဲ့ဆိုအဲ့လိုကိစ္စရတယ်ပေါ်လာတဲ့အချိန်မှာသူတို့ကကုမ္ပဏီကိုသွားပြောတယ်ဒါပေမဲ့ကုမ္ပဏီကထိုင်းကုမ္ပဏီဖြစ်တဲ့အတွက်ဒီမြန်မာစကားတက်တဲ့သူမရှိဘူးဆိုတော့အဲယူသားတွေကဒီစကားပြောတဲ့အချိန်မှာအဆင်မပြေဘူးပေါ့နော်ဟုတ်ကဲ့လည်းထိုင်းကလည်းမြန်မာနားမလဲမြန်မာကလည်းဟိုကင်းလူမျိုးတွေကလည်းထိုင်းလူမပြောတတ်တဲ့အခါကျတော့အဲပြဿနာဖြစ်တယ်ဆိုတော့ကျွန်တော်တို့ခုနကတော့ဒီအစိုးရဌာနနဲ့ဒီကင်းမျိုးကိုလည်းပြောကြားလေးရှိတယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့အဲအစိုးရဌာနအနေနဲ့ကျတော့ဒီနေရာကအရင်လှမ်းဝေးတယ်ဒီနေရာကိုရောက်ဖို့အတွက်ဆိုလို့ရှိရင်ဒီမြို့ကနေတွားရမယ်ဆိုလို့ရှိရင်အဲရေတံကုန်းတံပေါ့ဆိုတရက်လောက်ကြီးရှိတယ်ဟိုလက်လက်မမီနိုင်တဲ့နေရာမှာပါနေပေးထားတာဖြစ်တဲ့အတွက်ကိစ္စတစ်စုံတစ်ခုပေါ်လာတဲ့အခါမှာတို့ကလည်းပြန်ပြီးတော့ကြည့်ရတာအဲအားနည်းချက်ရှိတယ်ပေါ့နော်အဲတခုအဲကင်းမျိုးဖက်ကလည်းသူတို့ကတော့ကြိုးစားပြီးတော့တစ်ခါလေကြာရင်သူတို့ဖြည့်ရှင်းပေးရဒါပေမဲ့သူတို့ဖြည့်ရှင်းတဲ့ဟာလည်းကျွန်တော်တို့မျှော်လေးတလောက်အဲသိပြီးတော့ထိအောင်မှုမရှိဘူးပေါ့နော်ဆိုတော့အဲ့လိုမျိုးရှိတယ်ပြီးတော့ဒီဟာကအစိုးရနှစ်ဖက်စလုံးကမရှင်းဘူးပေါ့နေရ area အရာကဒီနှုတ်ဖက်စလုံးထိန်းချုပ်ထားတဲ့နည်းမျှမှာဖြစ်တဲ့အတွက်တစ်ခါလေကြာရင်ပြဿနာဖြစ်လာတဲ့အခါကြာရင်ဟိုရေရွာတွေနဲ့ဘယ်လိုမျိုးအခက်အခဲဖြစ်လဲဆိုတော့ဆွေးနွေးစီတင်ပြတဲ့အခါမှာသူတို့ကတော့ပြောတယ်ပေါ့နော်ဒီဟာကကျန်မျိုးကဗာမင်းပေးထားတာဖြစ်တဲ့အတွက်ကျန်မျိုးကိုသွားပြောဖို့လိုတယ်ဒါပေမဲ့ကျန်မျိုးစီသွားပြောတဲ့အခါမှာလည်းသူတို့ပြောတာတော့ဒီဟာကဗာမင်းဒီကုမ္ပဏီကဗာမင်းကဒီမှာဆွေးနွေးစီရရတာဖြစ်တဲ့အတွက်ဒီမှာဆွေးနွေးမှာတောင်းဝန်ရှိတယ်ပေါ့ဆိုတော့ကြားထဲမှာအဲလိဟန်နေပေါ့
အဲ့တော့ဒါဆိုရှင်ဒီတာဝန်ရှိသူတွေဘက်ကဒီပြည်သူတွေရဲ့တိုင်တန်းချက်ပေါ်မှာထိရောက်ရောက်ကန်ဆုံးမှုမရှိဘူးလို့ပြောလို့ရမလား
သူတို့ကတော့ဟိုစူးစမ်းပြီးတော့မှဖြည့်ရှင်းပေးတယ်ပထမတစ်ခါမှတော့ဒီနေ့ဒီတော့မှာ ဒီမှာတော့ဒီ2015အောက်တိုဘာလမှာသွားပြီးတကိစ္စကိုတော့ပြောတယ်အဲ့မှာစုစမ်းစစ်ဆေးရေးအဖွဲ့တကူလှုပ်ပေးတယ်နေပြီးတော့ level ပေါ့ဒါပေမဲ့အဲ့မှာဘာဖြစ်လို့ဆိုတော့ကုမ္ပဏီကတော့ဂတိကုတ်ကိုပေးတယ်ဒီဟာတွေပြန်လုပ်ပေးပါမယ်မိမလောင်ထိန်းချုပ်ပေးပါမယ်ပေါ့နော်ဒါပေမဲ့သူဂတိကုတ်ကိုပေးလာတဲ့အချိန်သူမလုပ်ဘူးဘာဖြစ်လဲဆိုတော့မလုပ်တဲ့အခါမှာစွဲဌာနဘက်ကလည်းဒီအယူပြန်ယူဖို့အတွက်အားနေတယ်ဘာဖြစ်လဲဆိုတော့ခုနကကျွန်မပြောတဲ့လက်လန်းမမြင်နိုင်တဲ့အခါကျတော့အောက်ချင်မှာတကယ်ပါတယ်ဖြစ်ပြလဲဆိုတော့မသိပါနော်အဲ့လိုမျိုးတစ်ခုရှိတယ်ပြီးတော့အခုလက်ရှိကတော့ဒီအဲဒီတချံမတိုင်ခင်မှာတော့ဒီအဲကျောင်းတင်းတိုင်တိုင်းရဲ့ဒီပတ်ဝန်းကျင်ထင်းသွင်းဝင်ကြီးနဲ့ဒီတိုင်းတိုင်းရုံကြီးကတော့ဒီနေရာကိုကွင်းစင်းတယ်ကွင်းစင်းပြီးတော့မှမီးလောင်တာတွေ့ရတယ်ကြော်သားတွေတင်ပြချက်အတိုင်းခံစားနေရတာတွေ့တဲ့အတွက်ဒီမိုင်းကိုခဏရာရီရက်ဆိုင်ထားဖို့အတွက်ကိုအဲသူတို့စာထုတ်ထားတယ်ဒါပေမဲ့ကုမ္ပဏီကနှိမ့်ရက်ပဲရက်ဆိုင်တယ်လုပ်ငန်းရက်ပြီးတော့မှပြန်လည်တယ်ပေါ့နော်ဆိုတော့ဒါတော့အခုလက်ရှိကြော်သားတွေကစာပြန်တင်ထားတယ်ဆိုတော့ကုမ္ပဏီကမရပါနဲ့လေဒီအစရဖက်ကဟိုပါအရင်မယူနိုင်ဘူးဘာဖြစ်လဲဆိုတိလည်းမတိနိုင်ဘူးအဲအရင်အလန့်ဝေးတယ်ဖုန်းတွေပါလည်းမရဘူးပေါ့နော်အကြောင်းမလို့အဲ့ဒါကြတော့ဟိုသူတို့ကတော့စူးစမ်းသလောက်တော့သူတို့အဲဖြည့်ရှင်းပေးတယ်ဒါပေမဲ့အခက်အခဲဖြစ်နေတော့မယ်ဘာဖြစ်လဲဆိုတော့လက်လန်းမမီနိုင်တဲ့နေရာမှာဝေးကွာတဲ့နေရာမှာဖြစ်တဲ့အတွက်ဟုတ်ကဲ့အဲ့တော့အခုဒီမှာမတော့ကတိဘောဒီကိုလာတဲ့ကိစ္စမှာဆိုလို့ရှိရင်လည်းအခုဒီကိစ္စနဲ့ပတ်သက်ပြီးတော့ဗောနော်ဘန်ချောင်းဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးတဘာပဝင်ချင်းပေါ်ရိုက်ခတ်မှုတွေလူလူတွေပေါ်မှာရိုက်ခတ်မှုတွေရှိနေတဲ့အခြေအနေတွေကိုဒီမှာလာပြီးတော့တင်ကြရတယ်လို့သိရတယ်။အဲ့ဒါကတော့ဒီမှာလာတင်ကြရတယ်ဆိုတာကဘယ်ဖွဲ့စည်းတွေကိုအဓိကလာပြီးတော့တင်ပြတာလဲနည်းနည်းတော့ရှင်းပြပါလား။
ဟုတ်ကဲ့။အခုဒီတပတ်မှာကျတော့ဒီတပတ်ပိုင်းနေပြီးတော့မှသူနေရာတည်အစီအစဉ်ရှိတယ်ပေါ့နော်။ဆိုတော့ကျမတို့ကအဲ့မှာသူတို့ကအရက်ထက်ဖွဲ့စည်းတွေအတွက်ကိုသူတို့ရဲ့ဒီညီညွတ်ညံ့မှုကြောင့်ထိခိုက်နေတာမျိုးဆိုလို့ရှင်လာပြီးတော့တင်ပြလို့ရတယ်။ပြီးတော့သူတို့ကဒီအကယ်၍ကိုယ်မှာထိခိုက်နေတာမျိုးရှိတယ်ဆိုလို့ရှင်တိုင်တန်းနိုင်တဲ့ဒီဌာနပေါ့နော်။စီဘူးဆိုတဲ့ဌာနမှာတိုင်တန်းနိုင်တာဖြစ်တဲ့အတွက်ကျမကတော့ဒီကဒီခီးစဉ်အတွက်ကိုကျမလာတယ်။အဲမနေ့မှာတော့ကျမတို့ဒီတောင်ရှိတဲ့သူတွေနဲ့လည်းကျမတို့အတီတန်တွေးဆောင်တယ်ဒီအကြောင်းအရာကိုကျမတို့ပြောပြတယ်ပြီးတော့ကျမတို့လည်းဒီအစီအစဉ်တရက်အနေနဲ့ဖန်တဲ့အနေနဲ့ကျမတို့ဒီအကြောင်းအရာကိုဆွေးနွေးတယ်ပြီးတော့မနေ့မှလည်းကျမတို့ဒီတိုင်တန်းနိုင်တဲ့ဌာနမှာအဲဒီဝန်ထောင်အကြောင်းမီတွေးစီမံကိန်းကြောင့်အဲထိခိုက်နေတဲ့ဟာတွေအရွယ်တွေသားတဲ့ခံစားရတဲ့ဟာကိုကျမတို့ဒီစာအဲတင်ခဲ့ပါတယ်ပေါ့နော်ဆိုတော့ဒီဟာကကပတ်ပန်နဲ့ဘယ်လိုပတ်သက်လဲဆိုတော့ဒီနိုင်ငံတကာငွေကြေးကော်ပိုရေးရှင်းကနေပြီးတော့မှဒီreversing ban ပေါ့အဲ့ဒီ ban ကတော့ဒီ Australia မှာအခြေစိုက်တယ်အဲ့ဒီမှာသူတို့ကပတ်စံညီညွတ်ညွတ်ညံထားတာရှိတယ်ပြီးတော့ reversing ban ကနေပြီးတော့မှခုဒီထိုင်းနိုင်ငံမှာရှိတဲ့ energy act ပေါ့ဆိုရင်ကဘာမှာသူတို့အဲ့ဒီတချို့ share တွေရှိတယ်ပေါ့နော်ပြီးတော့မှလက်ရှိမှာကတော့ဒီ energy act နဲ့ဒီ eastern ကပူပေါင်းပြီးလောက်တာဖြစ်တဲ့အတွက်သူတို့ရဲ့ညီညွတ်ညံမှုပါတယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ကသူတို့စီမံလာပြီးတော့မှဒီအချက်လက်တို့တင်ပြဆင်းဖြစ်ပါတယ
်အခုလို့တင်ပြပြီးလို့ရှိရင်သူတို့ဘက်ကဘာတွေပြန်လုပ်ပေးမယ်လို့ကိုတုံ့ပြန်တာရှိပြီလားဘယ်လောက်ထိကိုဘက်ကမျှော်လင့်ထားပါလဲ
ဟာအခုသူတို့ကတော့ဒီတိုက်တန်းစာကဟိုပါပေါ့နော်ဒီဘောင်ဝင်မဝင်သူတို့ပြန်ကြည့်မယ်သူတို့ပြန်ကြည့်ပြီးတော့15ရက်လောက်အထင်ကြမလို့ပြောတယ်ဆိုတော့အဲကြည့်ပြီးတဲ့အခါမှာကြေးသူတို့ကတော့ဒီတိုက်တန်းစာကဘောင်ဝင်တယ်ဆိုလို့ချင်းကျွန်တော်တို့ကတော့အချက်နဲ့အသေးစိတ်ကိုကျွန်တော်တို့ပြန်ပြင်ရအောင်မယ်အကယ်၍သူတို့ကတော့ဘောင်ဝင်ဘူးဆိုလို့ချင်းတော့သူတို့ပြန်အကြောင်းကြမယ်လို့ပြောပါမယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီစီမံကိန်းကိုအဲ့ဒီလူမှုဖွဲ့စည်းတွေကတော့ဒီတဝဲမှာရှိရဲပေါ့နော်ဒီလူမှုဖွဲ့စည်းတွေကတော့ရက်ဆိုင်ပေးလို့တောင်းဆိုလို့ပြီးရတယ်။ဒါပေမဲ့ဆော့ဆော့ပြောသလိုပဲတာဝန်ရှိသူတွေကလာလို့တော့လေကုမ္ပဏီကပြီးတော့ပြန်ဖွင့်တာပဲဆိုတော့ဒီစီမံကိန်းရက်ဆိုင်ဖို့ကဘယ်လောက်ရှိလိုအပ်တယ်လို့ထင်တယ်လဲ။
ဆိုအဓိကဒီစီမံကိန်းကတော့ဟိုရက်ဆိုင်တာဖြစ်နေ။ဘာဖြစ်လဲဆိုတော့နံပါတ်1အစွဲဖက်ရကြည့်မယ်ဆိုလို့ရှိရင်လုံးဝကိုလက်လန်းမမီနိုင်တဲ့နေရာမှာသွားပေးထားတာဖြစ်တဲ့အတွက်ပြဿနာပေါ်လာရင်လုံးဝသူတို့ကတော့ဖြည့်ရှင်းဖို့အခက်အခဲရှိတယ်။ဟိုထိုင်ရင်အားအရာရောတွားရင်လည်းအရာရောပေါ့နော်။ပြီးတော့ KMU အနေနဲ့လည်းဒီတို့ရဲ့အတန်ကိုနားထောင်ပြည်တယ်။ဘာဖြစ်လဲဆိုအဓိကအခုလက်ရှိပြဿနာကကုမ္ပဏီကလုံးဝဒီခုတမိတွေမီးလောင်တဲ့ဟာမှာမထိန်းချုပ်နိုင်ဘူး။ဆိုတော့သူကတော့လောင်လိုက်၊နေနဲ့ပြန်ဖုံးလိုက်ဆိုတော့အောက်ချီမှာလောင်နေတလားမလောင်ဘူးလား။ပြီးတော့ဒီအခုကလောင်ကျွမ်းနေတဲ့အပေါ်မှာလူတွေကဒီကျမကြီးအရာကသူတို့အသက်ရှူဒီအသက်ရှူအသက်ရှူတဲ့ဟာမှာခက်ခဲဖြစ်တယ်ဆိုတော့ဒါတွေကိုအကုန်လုံးပြေပြေချာချာပေါ့နော်အစီမံကိန်းကိုပြန်လဲဆန်းစစ်သုံးသပ်ပြီးတော့မှဒါကလက်ရှိခွင့်ပြုတင်မတိစဉ်းစားကြည့်တယ်ပေါ့နော
်ဟုတ်ကဲ့အခုလိုမျိုးပြေပြေစုံစုံဖြေရှားပေးရကျေးဇူးများအိတ်ပါတယ
်မြန်မာဒီမိုကရေစီရာဆွေးနွေးရေးအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA မြန်မာပိုင်းတနင်္လာနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်ကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်ကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေထိုင်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အသံလွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းတနင်္ဂနွေနေ့အစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 51နဲ့ဆိုင်းလာမီတာ190လို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည10နာရီကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာည9နာရီခွဲကနေစတင်ထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ရပါမယ်။မအေးတနာကျော်စီစဉ်တင်ဆက်ထားပါရရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းမှာလူကြိုက်များတဲ့တချင်းတွေတို့နဲ့ဖြောပြပေးမယ်အပြင်သောရရှင်တွေအတွက်မြန်မာတချင်းတွေတပုတ်နဲ့လည်းမေတ္တာတည်းလဲဆောင်ပေးဦးမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုရတာသဘောကျလို့ကျေးဇူးတင်ပါတယ်။အဲ့လိုရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးစင်ပါတယ်။ဒီရဆိုရတော့ရှင် Facebook ပေါ်မှာရေးလာတာကတော့
VOA ဝိုင်းတော်သားများအားလုံးလူရဆန္ဒပြည့်စုံပါစေ။တောင်တွင်ကြီးသားများကိုစားဆုတောင်းပေးပါရခင်ဗျာ
။ဟုတ်ကဲ့အခုလိုဆုတောင်းပေးလာတဲ့တောင်တွင်ကြီးသားတွေကိုအထူးကျေးဇူးတင်ပါတယ်နော်။မင်းကြီးမောင်တမနိဆိုတဲ့ Facebook တော်ရရှင်ကလည်
းမင်္ဂလာပါ VOA အခုလိုကနဦးသတင်းများကိုနားဆင်နိုင်မှုထုတ်လွှင့်ပေးမှုကိုလက်လွဲစွာကျေးဇူးနဲ့ပါကျေးဇူးတင်ပါတယ်။
မင်းကြီးမောင်တမန်ကြီးကကျမတို့ VOE ကနေပြီးတော့ Radio အစီအစဉ်တွေကို Facebook ပေါ်မှာ Direct ထုတ်လွှင့်ပေးမှုကိုနားဆင်အားပေးပြီးတော့အခုလိုရေးလာတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့အရင်သတင်းပတ်အတင်မှာသောရရှင်ရဲ့အထူးစိတ်ဝင်စားတဲ့သတင်းတပုတ်ဖြစ်တဲ့27ရာစုပင်လုံညီလာခံဒုတိယကျင်းကျင်းပမှုနဲ့ပတ်သက်လို့သောရရှင်တို့သူတို့ရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတာကိုဝေမျှပေးကြပါမယ်။တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့9ဖွဲ့ပြည်သူ့ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယကျင်းအစည်းအဝေးကိုပါဝင်တက်ရောက်ဖို့အတွက်နေပြည်တော်ကိုရောက်သွားကြပြီးတော့ပထမအကြိမ်တုန်းကမဖိတ်ကြားခဲ့တဲ့ TNL ပလောင်တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကပါဝင်ပြီးတော့ရောက်သွားကြတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရှင်စောဝင်းကပထမအကြိမ်27ရာစုပင်လုံညီလာခံမှာမပါခဲ့ရတဲ့ဒီဖွဲ့တွေဒုတိယအကြိမ်ညီလာခံတက်ရောက်တာနဲ့ပတ်သက်ပြီးတော့အထူးဝမ်းမြောက်မိပါကြောင်းအခုလိုပြောလာပါတယ်
။ဒါကမင်္ဂလာသတင်းပါပဲ။ကြားရတာဝမ်းသာပါတယ်။ညီငယ်ညီလာခံမှာအလုံးပါလာတာကကောင်းတဲ့လက္ခဏာပါ။ပြောဆိုခွင့်ပါဝင်ဆွေးနွေးခွင့်မရသေးရင်တော့မှကြားနာခွင့်နားထောင်ခွင့်ရလို့ကိုယ့်ရဲ့အနေကြောင့်ဘာလို့ဆွေးနွေးရမလဲဆိုတာကြိုတင်ပြင်ဆင်ခွင့်ရပါတယ်။အလုံးကတနင်္ဂနွေသားတွေမို့လို့ပူပေါင်းပြီးတော့စီးလုံးညီညွတ်မှုရမှာပဲတိုင်းပြည်ကတိုးတက်ဖို့မျိုးမှာပါမင်္ဂလာဖြစ်ပါတယ်
။ဒါတော့ရှင်စောဝင်းမှာဂျွန်ပွားရီဆိုတဲ့တော်ရှင်ကတော့တိုင်းပြည်တိုးတက်ရေးအတွက်ငြိမ်းချမ်းရေးရစေချင်တာပါ
။ Global Finance ကကမ္ဘာမှာမြန်မာနိုင်ငံဟာဆူဒန်၊ရဝမ်ဒါ၊ဆီးရီးယား၊လီယွန်ထက်တို့ပင်ဆင်းရဲပြီးတော့23နိုင်ငံမြောက်အဆင်းရဲဆုံးနိုင်ငံလို့ဖော်ပြထားပါတယ်။ငြိမ်းချမ်းရေးရမှာပဲတိုင်းပြည်ကဖွံ့ဖြိုးတိုးတက်မှာပါ။
တခါ27ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပမှုမှာပထမတစ်ခေါက်တုန်းကမတည့်ရောက်ရတဲ့အဖွဲ့ကြီးပါဝင်လာတာနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုရေးသွားကြတာဖြစ်ပါလိမ့်ရှင်။နိုင်ငံရေးကိစ္စရပ်တွေအပြင်လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုဆက်ပြီးတော့ဝေမျှပေးသွားဖို့ရှိပါတယ်နော်။အခုတော့သောရရှင်တွေကိုအနောက်တိုင်းမှာထိတ်တန့်ရောက်တဲ့တခြားနေတဲ့ဘုံနဲ့ဖြောပြပေးကြပါမယ်။ Despacito ဆိုတဲ့တခြားကိုတော့ Louis Fonsi နဲ့ Daddy Yankee တို့တီးဆိုပြီးတော့ သူတို့ကမှအကျဉ်းချုပ်ပြီးပါကအားဖြည့်ပြောပြဆိုပေးထားပါမေလ29ရက်နေ့တင်ပြတဲ့ Billboard Hot 100တွင် Billboard ရဲ့ Hot အဖြစ်ဆုံးတေးတရာချင်းမှာ Number 1ဖြစ်တဲ့ဒီ Dexter Sico ဆိုတဲ့တချင်ကတော့အင်္ဂလိပ်ဘာသာနဲ့ပြောရရင် Slowly နည်းနည်းလေးလို့အဓိပ္ပာယ်ရပါတယ်ဆွေဘာသာနဲ့တည်ဆူထားတဲ့တချင်ဖြစ်ပြီး Puerto Rican Pop ဆိုတော့ Louis Fonsi နဲ့ Puerto Rican Rapper Daddy Yankee တို့တည်ဆူတာကိုကနေဒါဆိုတော့ Justin Bieber ပါဝင်ပြီးအားဖြည့်ထားတာဖြစ်ပါတယ်ဖရက်ကီကီတာနယ်ရဲ့ pop တင်ပြပုတ်ဖြစ်ပြီးနိုင်ငံပေါင်း28နိုင်ငံမှာထိတ်ဆုံးရောက်တဲ့တင်ပြဖြစ်ပါတယ်။နောက်နိုင်ငံပေါင်း12နိုင်ငံမှာလည်းအကောင်းဆုံးတေးဆဲပုတ်စီးနေဝင်ပါတယ်။ဒီတင်ရဲ့အထူးသဖြင့်ကတော့ Spain ဘာသာစကားနဲ့အများဆုံးပြီးဆိုတာတင်ပြပုတ်ဖြစ်ပြီးတော့1996ခုနှစ်နောက်ပိုင်းမှာ Billboard Hot 100ဆီမှာပထမဦးဆုံးအဲ့လို Spain ဘာသာနဲ့တည်ဆိုတဲ့တင်ပြပုတ်ထိတ်ဆုံးရောက်တာဖြစ်ပါတယ်။1996ခုနှစ်ကတော့ Spain လို့တည်ဆိုထားတဲ့ Macarena ဆိုတဲ့တင်ကနံပါတ်1ရောက်ခဲ့တာပါနော်။ကဲအခုအကြာကြီးနေတော့မှနံပါတ်1ပြန်ဖြစ်တဲ့စပိန်ဘာသာနဲ့အများစုတည်ဆူထားတဲ့ Despacito ဆိုတဲ့တခြင်းကိုနားဆင်ကြည့်ကြရအောင်ပါရှင် Come and move us in my direction Just step for us such a blessing yeah Turn all these situations into heaven yeah Oh you areMy sunrise on the darkest day Got me feeling some kind of way Make me wanna savor every moment Slowly, slowly You fit me, telling me, love how you put it on Got the only key, know how to turn it on The way you never lie, my ear, the only words I wanna hear Baby, take it slow so we can last long Tú eres el imán y yo soy el metal Me voy acercando y voy armando el plan Solo con pensarlo se acelera el pulso Oh yeah Ya me está gustando más de lo normal Todo mi sentido va pidiendo más Esto hay que tomarlo sin ningún apuro Despacito Quiero respirar tu cuello despacito Deja que te diga tu pasa al oído Para que te acuerdes si no estás conmigo Despacito Quiero desnudarte a besos despacito Firmo las paredes de tu laberinto Y hacer de tu cuerpo todo un manuscrito Quiero que bailar tu pelo Quiero ser tu ritmo Quiero enseñarte a mi boca Si te pido un beso vendámelo, yo sé que estás pensándolo, llevo tiempo intentándolo, también se está mirándolo. Sabes que tu corazón conmigo se hace bamba, sabes que esta beba está buscando de mi bamba. Me prueba de mi boca para ver cómo te sabe. Quiero ver cuánto amor a ti te cabe. Yo no tengo prisa, yo me quiero dar el viaje. Empezamos lento, después salvaje. Pasito a pasito, suave suavecito.ဒီကနေ့အစောပိုင်းနဲ့ဂျက်ဆင်ဘီဘာပူရဲပြတီးဆူထားတဲ့ဂျက်ဆာစီလိုဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။အခုတော့မျက်မှောက်ရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့တော်ရရှိနေသူရဲ့ပြင်းပြစ်စားချက်တွေကိုရေးလာကြရတယ်ကိုဝေမျှပေးချင်ပါသေး။ VOE ကဒေါက်ခင်မျိုးသက်တင်ဆက်ပေးသွားတဲ့ကြောင်းမီးသွေးတုံဓာတ်အားပေးဆက်ရုံရဲ့အနေအပိုင်း၁အစီအစဉ်တင်ဆက်မှုနဲ့ပတ်သက်ပြီးတော့တော်ရရှိနေတုံ့ပြန်ချက်ရေးသားလာကြတာကိုဝေမျှပေးချင်ပါသေး။မြန်မာနိုင်ငံမြို့ကြီး၆မြို့ရဲ့လေးစုအခြေအနေကလေးစုညီညွတ်မှုမှာနာမည်ကြီးတဲ့တရုတ်နိုင်ငံဘေကျင်းမြို့ထဲဆယ်ဆပိုများနေတဲ့အချိန်မှာကျောင်းမီးသွေးတုံးဓာတ်အားပေးဆက်ရုံတွေထပ်ပြီးတည်ဆောက်ဖို့အစီအစဉ်နေတာမလို့ဒီဆက်ရုံတွေအနေနဲ့ဘလောက်ကြီးမားလဲဆိုတာကိုဒေါက်တာမျိုးသက်ကအပိုင်းနှစ်ပိုင်းခွဲပြီးတင်ပြခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ရရှင်ဒူဒိုတောက်တောက်ဆိုတဲ့တော်ရရှင်ကတော့
ဟိုးရှိရှိတုန်းကနှစ်ပေါင်းများစွာကျောင်းမီးသွေးနဲ့လက်စစ်ထုတ်ခဲ့ကြတာပါပဲ။မြစ်ထားမှလည်းတုံးခဲ့ကြပါလေ။အဲ့ခေအဲ့အချိန်မှာလူတွေဟာဒီလိုပဲနေခဲ့ကြတာပါ။သိပ္ပံပညာထုံးကားလာတော့ဘေးမကင်းကြောင်းပြောလာကြတယ်မြန်မာပြည်လိုမျိုးဆင်းရဲတဲ့နိုင်ငံတွေအတွက်အဲ့လိုမျိုးအသေးစိတ်လိုက်နေရလို့ရှိရင်ဘာမှဖြစ်မလာနိုင်ပါဘူးဒါပြင်အမေရိကန်နိုင်ငံကြီးတွေကလည်းကျောင်းမီးတွေကိုအကြီးအကျယ်တုံးနေကြတော့တို့နိုင်ငံကပြည်သူတွေလည်းအနည်းနဲ့အများခံကြရပါတယ်ဒီတော့မထူးပါဘူးစစ်စစ်မြန်မြန်ကြတဲ့ကျောင်းမီးတွေစိတ်ဝင်စားလုပ်လိုက်ပါအမေရိကန်အပါဝင်အားလုံးလည်းလုပ်နေကြတာပဲလေဒါမဲ့ဘီပြေးတွေးကြမှာပဲကြောက်မလို့ပါနဲ့
ကျောင်းမီးတွေကြောက်ပင်မဲ့လည်းမတတ်နိုင်ပါဘူးဒီကြောင့်မီးတွေပဲတုံးရမှာပါပဲ။ဒါမဲ့ပြီးကြေးတွေးကြတာပေါ့ဆိုပြီးဒီတော့ရှင်ဒူရိုဒတ်တော့ရေးလာတဲ့အချိန်မှာမြင့်တန်းဆိုတဲ့တော့ရှင်က
တဘာဝဇံဝေကလည်းရောင်းထားလို့ကုန်။ရီအားနဲ့ကြောင်းမီးတွေကလည်းတဘာဝပေါ်ရင်တိရပျက်စီးအမှုမှုဓပောင်းမှုဆိုတာကလည်းလည်းမမီပျက်စီးမီမရှိလို့ကလည်းမဖြစ်။တိုင်းပြည်မတိုးတက်နိုင်ဘလို့ရှိဆက်ကြမည်နည်း
။ပျက်စီးမီကလည်းမရှိလို့မဖြစ်။အခုကြောင်းမီးတွေကလည်း အနေနဲ့ပေးတယ်ဆိုတော့အရှိကိုဘယ်လိုဆက်ကြမှာလဲဆိုတော့မိကွန်းထုတ်လာပါရဲ့မျိုးစော်ဆိုတဲ့တော်ရရှင်ကလည်
းမီးမရဘူးမီးပြတ်တယ်အခုထိမီးမှန်အောင်မလုပ်နိုင်သေးဘူးလားမပြောကြနဲ့ကြောင်မီးသွေးဆိုက်အောင်မလုပ်စေချင်တဲ့သူစီးရင်ကောက်ပြီးတော့သူတို့ကိုပြန်လဲပြေချိုးမဲဆွမ်းအင်ဖြစ်တဲ့ဆိုလာပြားတွေအိမ်မှာဆင်ပေးလိုက်နောက်ပြီးဆက်စစ်မီးလိုင်းကိုဖြုတ်ကြအောင်သူများတွေလိုလျှက်စစ်သုံးကြအောင်ပ
ါသူကတော့ခက်ရွရွလေးရေးလာတာထင်ပါရဲ့နော်ကြောင်မီးသွေးမလုပ်စေချင်ရင်တော့ဆိုလာပြားတွေသူတို့အိမ်မှာတက်ဆင်ပေးလိုက်ပါတဲ့ကိုပေါ့ဆိုတဲ့တော်ရရှင်ကလည်း
တိုင်းနဲ့ဆက်မှားတာမဖြစ်နိုင်ဘူးလားဂူဒီအက်ဆစ်မိုးရွာတယ်ဆိုတာမမြင်မကြားမတွေ့သေးပါဘူးမြမပြည်ဆက်စစ်မီးမဖူလုံနိုင်အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာလားမကောင်းမြင်ရှုဆောင်ကနေပဲအပြစ်တွေကြီးတမင်ပြောနေကောင်းတဲ့အချက်တွေကြတော့တခုမှဖော်ပြမထားပါဘူးဂျပန်နေတုံးနေတာကြာပေါ့မကောင်းဘူးလို့ပြောတာမကြားမိပါဘူးအားလုံးချင်းရောပါ
သူကတော့မြန်မာနိုင်ငံမှာလေလွင့်ညံ့မှုအနေကြီးနေတယ်ဆိုတာမယုံကြည်တဲ့ပုံရှိပါရဲ့နော်ဂျပန်နိုင်ငံတို့အမေရိကန်ပြည်အောင်စုတို့ကကြောင်မီးသွေးကိုမတုံးတလောက်ဖြစ်သွားပါပြီရှင်ခွန်ပြာဘွားဆိုတဲ့တော်ရရှင်ကတော့
လူကတော့ဖျောင်းနိုင်မီးနဲ့နေလို့ရပါတယ်စက်ရုံတွေကဖျောင်းနိုင်မီးနဲ့လဲလို့မရဘူးစက်ရုံတွေမှာလည်းအလုံးလုံးနေတဲ့လူထောင်းနဲ့တောင်းနဲ့ချီပြီးရှိတယ်ဘယ်လိုလုပ်ကြမလဲ
ဒီစက်ရုံတွေမရှိတော့ရင်ဒီစက်ရုံတွေမှာအလုံးလုံးမဲ့လူတွေဒုက္ခရောက်ကြပါမယ်ဆိုတော့ရေးလာတာပါကျဲဆိုရတော့ရရှင်ကတော့အစိုးရတွေတံပြန်ရှော့ချဖို့လှုပ်ဆောင်ရပါမယ်ဆိုပြီးအခုလိုတိုက်တွန်းလာပါတယ်
။လို့ရရဲဆိုရင်ဤပညာကိုအလုံးချုံသုံးဆွဲဘေးတွက်ဆွေးကြိုးတွေဖြစ်စေပါတယ်။စစ်မှုနိုင်ငံကြီးတွေကဒါကိုသိရှိပြီးနောက်မှာလိုအပ်ချက်ပြည့်မီရတဲ့ဖြတ်သိမ်းခြင်းဘေးတွက်ဆွေးကြိုးတွေတံပြန်ရှော့ချခြင်းနဲ့လှုပ်ဆောင်ပါတယ်။ဤပညာတုံ့နိုင်မကောင်းပါဘူး။လိုအပ်ချက်ပြည့်မီအောင်လုပ်ပြီးသုံးတင်ပါတယ်
။ရှူရရဲဆိုရတော့ရရှင်ကလည်းမှန်ပါတယ်။လိုအပ်တာတွေပို့ပြီးတော့သုံးဆွဲလို့အစိုးရတွေဖြစ်လာတာပါဆိုပြီးတော့သူ့ကိုထောက်ခံထားပါတယ်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်နော်။တော်ရရှင်တွေကိုမြန်မာတခြားနေတဲ့ဘုံနဲ့မြေတားတေးလက်ဆောင်ထုတ်လွှင့်ပေးအောင်ပါဖြစ်ပါရဲ့။တမောရီဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOY ကမြေတားတေးလက်ဆောင်ကနေမှပေးသခြင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ဆုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအဖြစ်အပျက်တွေနဲ့ပတ်သက်လို့ကိုဝိုင်ချင်းယူဆချက်တွေရင်းပွင့်လာရေးရေးတင်ကြတဲ့ဆွေတော့ကျမတို့ VOY ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOY မြန်မာပိုင်းရဲ့လိပ်စာကတော့ VOY American တန်မြန်မာပိုင်းအစီအစဉ်ကိုလိမ့်လို့ပြီးစာရေးတက်အမှတ်855ရန်ကုန်စာတိုက်ကြည့်ဖို့ပြီးတော့စာရေးသားနိုင်ကြပါရစေ။ Email ပေးဖို့လည်းဆိုရင်လည်း bandy@voynews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးဖို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bendis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။ဒါ့အပြင်လည်းကြောက်ရွံ့ရရှိရတဲ့ကိုနောက်ထပ်ပြန်လို့စောင့်မျှော်ကြိုးစားနေပါတယ်နော်။ခုအသေးစိတ်တော့အချင်းကြီးမြန်မာတခြားနေတဲ့ဘုံနဲ့မေတ္တာပေးလက်ဆောင်ဖြောက်ပြေးပေးစီမားနေရှင်။ချောင်းငယ်တီဆိုထားတဲ့စိတ်ကူးလေးပါပဲဆိုတဲ့တခြင်းကိုတော်ရရှင်ရဲ့အားလုံးနှစ်ဆိုင်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။နောက်ဆုံးကြည့်ပါအောင်နော်။စိတ်ကူးလေးပါပဲ။စိတ်နှလေးပါပဲ။မကြတဲ့လေးကြောင့်တော့မသိနေလေ။ရောသစဲလန်တီနေတဲ့လေးလေးကြောင့်လို့ပဲ။လာမင်းပြီးကိုတင်စားကြနေတယ်။ဒီရောရင်းသက်တင်နေSo please let me know you need to say to me please love to be my lady just to know me aim not to give up you need to know is that you need to know so tell me your aim and what you want to do to know you just to live away just to live away ဟောင်းမီဒီဆိုတာရဲ့အစ်ကူလေးပါပဲဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ကြီးရဲ့ဝေဖန်အကြံပေးစာတွေရှင်းပြစာတွေနဲ့တေးတချင်တောင်းလာတွေကိုတင်းနှင်းရနေကြပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။တော်ရရှင်ဒီအားလုံးရှင်းလင်းဆုံးမြတ်ကြပါစေ
Yeah.
ဲ့သနာကျော်စီစဉ်ကျင်းဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့ပြန်ချက်ကိုထုတ်ပြန်ပေးပါမယ်။ဒီတစ်ပတ်မှာတော့မြန်မာငင်းငင်းလုပ်ငန်းရှင်နဲ့တရုတ်ရဲ့ပါဝင်မှုအခင်းကဏ္ဍဆိုင်ရာအကြောင်းလိုနဲ့ပတ်သက်ပြီးဆွေးနွေးတုံ့ပြန်ထားတာကိုနားဆင်ရမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါရဲ့ရှင်။
ကိုရကိုယ်လေကနေဒုလုံးတက်တိုက်ညှိနှိုင်းဆောင်ရွက်ပေးတာကြောင့်ဒုတိယကျင်းမြောက်27ရာစုပင်လုံကြီးလာကလာတက်တဲ့ဝါတက်ဖွဲ့ခေါင်းဆောင်တွေဟာဖွင့်ပွဲလောက်ပဲတက်ပြီးမေလ29ရက်နေ့နေပြည်တော်ကနေပြန်ထွက်ခွာသွားကြပါပြီ။ညီလာကမှာဝင်ရောက်လေ့လာတာဆွေးနွေးတာမျိုးလုံးမသွားဘူးဆိုတဲ့သဘောပါ။ဝါတက်ဖွဲ့ခေါင်းဆောင်တွေနေပြည်တော်မှာရှိနေချင်းနိုင်ငံတော်တာဝန်ခံဒေါက်ဆန်းစုကြည်အပါအဝင်အခြားပုဂ္ဂိုလ်တချို့နဲ့တွေ့ဆုံဆွေးနွေးတာလုပ်ခဲ့သလိုကြိုတင်ယူဆောင်လာတဲ့မှတ်တမ်းတစ်စောင်ကိုလည်းသတင်းမီဒီယာတွေစီဖြန့်ဝေပေးခဲ့ပါတယ်။ဝါပြည်နယ်နှင့်မြန်မာအစိုးရတို့အကြားတရံငံလုံးအပြစ်ခတ်ရက်စရေးသဘောတူညီချက်ပြင်ဆင်ခြင်းနှင့်ပတ်သက်၍ကမ်းလှမ်းခဲ့သောဖြစ်စဉ်လို့နာမည်ပေးထားတဲ့အဲ့ဒီမှတ်တမ်းမှာဒရင်းဌာနတွေနဲ့နိုင်ငံရေးသမားတွေအရင်ကမသိသေးတဲ့အချက်တချို့ပါဝင်လာတွေ့ရပါတယ်။တကယ်တော့မြန်မာနိုင်ငံရင်းမြစ်ရေးဖြစ်စဉ်မှာအင်အားကြီးလက်နက်ကိုင်တွေဖြစ်တဲ့ဝါတပ်ဖွဲ့ကချင်တပ်ဖွဲ့အပါအဝင်ပြည်ုံနယ်ဇက်ကလက်နက်ကိုင်တွေနဲ့ဆွေးနွေးမှုဖြစ်စဉ်တွေဟာအရေးကြီးပါတယ်။ဒီလာကကာလအတွင်းဝါတပ်ဖွဲ့ကသတင်းမီဒီယာတွေကိုဖြန့်ဝေသွားတဲ့မှတ်တမ်းမှာဘာတွေပါသလဲ။အစိုးရတပ်မတော်နဲ့ဝါဥဆောင်တဲ့မဟာမိတ်အဖွဲ့တွေကြားငြိမ်းချမ်းရေးတည်ဆောက်မှုအဆင်ပြေနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဝါတက်ဖွဲ့ရဲ့မှတ်တမ်းမှာအခန်း၅ခန်း၊စာမျက်နှာ၃မျက်နှာပါဝင်ပါတယ်။ညီတန်းဖော်ပြချက်မှာဝါတက်ဖွဲ့အနေနဲ့အရင်မြန်မာအစိုးရနဲ့အချင်းသုံးဆင့်ငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်ထိုးထားတဲ့အကြောင်းနောက်ပြီးဝါမိုင်းလာနဲ့မြန်မာတက်ဖွဲ့တွေဟာလည်းတိုက်ပွဲမဖြစ်ငြိမ်းချမ်းတဲ့အနေအထားမှာရှိနေတာကြောင့်တိုင်းပြည်လုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ် NCA မှာလက်မှတ်ထိုးဖို့မလိုဘူးလို့ခံယူထားတဲ့အကြောင်းတရုတ်နယ်စပ်မှာမြမတက်မတော်နဲ့ကိုကန့်တအောင်းပလောင်အပါဝင်တိုင်းနာတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာကြောင့်ငြိမ်းချမ်းရေးဖွံ့ဖြိုးရေးကိုဖော်ဆောင်နိုင်တဲ့ပဝန်းကျင်မရှိဘူးလို့ခံယူတဲ့အကြောင်းဒါကြောင့်ကိုကန့်တအောင်းနဲ့ရခိုင် AA တပ်ဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပါဝင်လာအောင်သူတို့အနေနဲ့စူးစမ်းခဲ့တဲ့အကြောင်းဒါပေမဲ့မြန်မာအစိုးရဘက်ကအဲ့ဒီအချက်ကိုလက်မခံခဲ့တဲ့အတွက်ပြဿနာကိုဖြေရှင်းနိုင်ခြင်းမရှိဘဲဒီကနေ့အထိအချိန်ရှည်ကြာခဲ့ရတယ်လို့ဖော်ပြထားပါတယ်။အခြားတစ်ဖက်မှာတော့တရုတ်အစိုးရဘက်ကနေဝါနဲ့မိုင်းလာအဖွဲ့တွေကိုမြန်မာအစိုးရဦးဆောင်အကောင့်ထဲပေါနေတဲ့တနိုင်ငံလုံးဆိုင်ရာအဖြစ်ခက်ရေးဆဲရေးစာချုပ် NCA မှာလက်မှတ်ထိုးဖို့တောင်းဆိုခဲ့တဲ့အကြောင်းဒီအတွက်ဝါအဖွဲ့ဟာတရုတ်တွေရဲ့တောင်းဆိုချက်ကိုတုံ့ပြန်ဖို့လက်ရှိကြုံနေရတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုထိုးဖောက်နိုင်ဖို့အတွက် NCA မှာလက်မှတ်မထိုးဘူးဆိုတဲ့သဘောထားကိုပြောင်းလဲလိုက်တယ်လို့ဖော်ပြထားပါတယ်
။ဒီအတွက်ဝါအဖွဲ့ဟာငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ပြီး NCA ကအချက်တချို့ကိုပြင်ပေးရင်သူတို့အနေနဲ့လက်မှတ်ထိုးနိုင်တဲ့အကြောင်းကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီခါငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူကတပ်မတော်ဘက်ကသဘောတူရင်လက်ခံနိုင်တယ်။ဒါကြောင့်တပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ဆက်သွယ်ဖို့အကြံပေးပြီးဆက်သွယ်စီခဲ့တယ်လို့သိရပါတယ်။ဝါအဖွဲ့နဲ့တပ်မတော်ပြည်ဝဲဆက်သွယ်ညှိနှိုင်းရေးရတပ်မတော်ဘက်က NCA စာချုပ်နဲ့ပတ်သက်ပြီးခေါင်းစဉ်ကိုမပြင်ရအချက်နှဲငယ်ပဲဆိုရင်ပြင်မယ်။ဒီလုပ်ငန်းစဉ်တွေညှိနှိုင်းရမှာ NDI အစိုးရမပါစေပဲဝါအဖွဲ့နဲ့တပ်မတော်လက်ထက်ပဲဆွေးနွေးသွားမယ်လို့အကြောင်းပြန်လဲဆိုပြီးမှတ်တမ်းမှာဖော်ပြထားပါတယ်။အဲ့ဒီနောက်2019မတ်လ20ရက်နေ့မှာဝါအဖွဲ့ဟာပြင်ဆင်ထားတဲ့ NCA စာချုပ်အင်္ဂလိပ်ဘာသာမူတပ်မတော်ကိုပေးအပ်ခဲ့ပြီးဧပြီလ10ရက်နေ့မှာမြန်မာဘာသာမူကိုပေးအပ်ခဲ့တယ်လို့ဆိုပါတယ်။ဒါကိုတပ်မတော်ဘက်ကလက်ခံရရှိကြောင်းနဲ့စုပေါင်းလေးလသုံးသပ်ဖို့သဘောထားဖော်ပြခဲ့တယ်လို့သိရပါတယ်
။အခန်းလေးမှာတော့မြန်မာဘက်မှဝါပြည်အခက်အခဲများစွာကြုံတွေ့နေရသောငြိမ်းချမ်းရေးအခြေအနေကိုထိုးဖောက်ဖြေလျှော့နိုင်ရန်ကြိုးပမ်းမှုကိုလူသိရှင်ကြားအဆက်ခွဲစော်ကားခြင်းဆိုပြီးခေါင်းစဉ်တက်ထားပါတယ်။ဒီခေါင်းစဉ်အောက်မှာတော့ဝါအဖွဲ့ကကြီးမှုကျင်းပတဲ့ဧပြီလ19ရက်ပန်ခမ်းထိပ်တီးအစည်းအဝေးပြီးတမန်ရုံးပြောခွင့်ရဦးစော်ထေကအဲ့ဒီအစည်းအဝေးဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းမူလ NCA အတိုင်းနဲ့လက်မှတ်ထိုးရမယ်ဆိုတဲ့အကြောင်းပြောဆိုခဲ့တယ်လို့ဒေါက်ဆန်းစုကြည်ကိုရိုင်းတက်ပြီးဧပြီလ24ရက်နေ့မှာကျင်းပတဲ့ JICM အစည်းအဝေးမှာဒုဗိုလ်မှူးကြီးဆိုဝင်က NCA ပါအချက်တွေကိုစလုံးတစ်လုံးတောင်းမှပြင်ဆင်ခွင့်မပြုကြောင်းပြောခဲ့တယ်လို့ဆိုပါတယ်။တကယ်ဆိုတက်မတော်အနေနဲ့ဝါအဖွဲ့အစိုးပြုထားတဲ့ NCA ပြည်ရေးမူကြမ်းကိုလက်မခံနိုင်ရင်လဲတွားရောက်ညှိနှိုင်းတဲ့ကိုယ်စားလှယ်ကိုအတိပေးနိုင်ပါရဲ့နဲ့အခုလိုမီဒီယာတွေကိုဖွင့်ချပြောဆိုလိုက်တာဟာဝါပြည်ကိုလူသိရှင်ကြားအဆက်ခွဲလိုက်တာပဲဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်။မိကုံးကျောင်းမှာတော့ဝါအဖွဲ့အနေနဲ့ပဋိပက္ခတွေဖြေရှင်းဖို့အတက်နိုင်ဆုံးစူးစမ်းသွားမယ်။တိုက်ပွဲတွေကိုလည်းအလွယ်တကူစတင်မယ်မဟုတ်ပါ တကယ်လို့အစိုးရနဲ့တပ်မတော်ဘက်ကသာဝါအဖွဲ့ပြင်ပြထားတဲ့စာချုပ်ပြင်ဆင်ချက်ညှိနှိုင်းဆွေးနွေးမှုကိုလက်မခံခဲ့ရင်သူတို့အနေနဲ့လုံးဝမတက်နိုင်တော့ပါဘူးဆိုပြီးဖော်ပြထားပါတယ်။တကယ်တော့ဒီမှတ်တမ်းကိုပြီးခဲ့တဲ့ဧပြီလ30ရက်နေ့ကတည်းကပြုစုထားခဲ့တာပါ။မေလ24ရက်နေ့27ရာစုပင်လုံနီလာကန်ဖွင့်ပွဲနေ့မှာလေဝါတပ်ဖွဲ့နဲ့မဟာမိတ်အဖွဲ့ခေါင်းဆောင်တွေရှင်းမောင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကအခုလိုပြောဆိုခဲ့ပါသေးတယ်။တက်ချုပ်က MCA ကိုလစ်လျူရှိပြီးအခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဒုတိယလမ်းစဉ်ဆိုတဲ့အခေါ်ဝေါ်တွေ30လောက်ဆောင်နေခြင်းဟာငြိမ်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တို့ကိုအခြေခံတဲ့တည်ထောင်စစ်စနစ်ကိုမလိုလားခြင်းသာဖြစ်ပါတယ်။ဒါဟာဆင်းရဲညီနိုင်အဖြေရှာရေးလမ်းစဉ်ကပေဖြစ်ပြီးလက်နက်ကင်တိုက်ခိုက်ရေးလမ်းစဉ်လက်နက်ဆွဲကင်ပြီးအာဏာရယူရေးလမ်းစဉ်နဲ့တိထောင်စစ်မှခွဲထွက်ရေးလမ်းစဉ်ကသာဥတည်နေကြောင်းယူဆရမှာဖြစ်ပါတယ်စသဖြင့်ပြောဆိုခဲ့ပါတယ်
။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်တရုတ်နိုင်ငံရဲ့တွလွန်တက်တိုက်ဂျာဝင်ညှိနှိုင်းဆောင်ရွက်မှုတွေရှိနေပေမဲ့တပ်မတော်နဲ့ဝါအဖွဲ့ဥဆောင်တဲ့တရုတ်နိုင်ငံကမဟာမိတ်အဖွဲ့တွေရဲ့ဆက်ဆံရေးအလွန်တင်းမာတဲ့အနေအထားရောက်နေတာတွေ့နိုင်ပါတယ်။တဖက်နဲ့တဖက်မယုံကြည်မှုတွေတန်တရားတွေများနေတာကိုလည်းတွေ့မြင်ကြရမှာပါ။ဘလို့ပဲဖြစ်ဖြစ်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ရဲ့ညင်ညာရရလိုမှုအတွက်ပြင်ပြတဲ့စိတ်ဓာတ်အိန္ဒိယတရုတ်နိုင်ငံရဲ့နေဆက်တွေကတည်ငြိမ်လိုမှုစတဲ့အချက်တွေကိုအရင်ခံပြီးဆက်ကြိုးစားရင်တော့လက်နက်ကင်ပြည်ပခန့်ရပ်တန့်ရေးနေဆက်တွေကတည်ငြိမ်ရေးအဆင့်လောက်တော့ရောက်ရှိနိုင်ပါသေးတယ်။တကယ်စစ်မှန်တဲ့ညင်ညာရဖို့အတွက်ကိုတော့ခက်ခဲနဲ့အကြီးအကျယ်ကြိုးစားကြရဦးမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ဥစီတို့အောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆင်းနေကမှာဆင်းနေတဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်ဘရော့ချ်နာပြီးခဲ့တဲ့ညဉ့်ရက်ညီလာခံအတွင်းမှာပြည်အောင်စုကခွဲမထွက်ရဆိုတဲ့အတုံးတော့ပေါ်မှာတက်ရောက်လာတဲ့ကုသရီကြအတော်လေးကိုခြေတင်ဆင်းနေကြရပြီးတော့အစိုးရတော့သဘောတူညီချက်လည်းမရပဲနဲ့ညီလာခံကိုအဆုံးသတ်ခဲ့ရပါတယ်။ဖွံ့ဖြိုးပြီးဒီမိုကရေစီရှင်သန်တဲ့ပြည်သူတရားသဘောတူဖွဲ့စည်းပုံရခွဲထွက်ခွင့်ရှိရမယ်ဆိုတဲ့သဘောထားတဲ့လားခွဲမထွက်ရဆိုတဲ့အာမခံချက်ပဲထားတဲ့လားဒီအသုံးလုံးကိုလေးပင်းဆင်းနေခြင်းအဖြစ်ညီငယ်ရေးရှေ့ဆက်ဖို့အတွက်တကယ်ပဲထိအောင်အသုံးတည့်ပါလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပအဝင်ဆွေးနွေးမြင်းမြန်လူရဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view ညပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒါလည်းလိုက်စီစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုစနစ်လိုတာကိုမင်းမြတ်လိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ View မြန်မာဝိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိဘတွေကိုရေးသားပေးဖို့ထားလို့လည်းရပါတယ်။ View မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923322994ဖြစ်ပါတယ်။ Email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်စနစ်မြန်မာလိုတဲ့သတင်းတွေကိုကြိုဆိုပါရစေခင်ဗျ။
အင်္ဂါနေ့ညတရရတိုင်းဆင်းရဲကမှာပါဝင်ဆင်းရဲကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ဒီဝေမြန်မာပိုင်းအစီအစဉ်ကဒီတရရတိုင်းဆင်းရဲကံကိုတပတ်ကိုနှစ်ကြိမ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်လှက်ပါ။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဆင်းနေကြောင်ပညာရှင်နေစီဂါကအတန်ထွက်စကားပြောနိုင်တဲ့ဆင်းနေကြောင်တမျိုးတီထွင်နေပါတယ်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာရှိတဲ့စစ်တပ်ကတို့မှာရေတက်စစ်တက်ကတို့မှာနေ့စဉ်ကျင်းပနေကြဖြစ်တဲ့ရေတက်သားတွေရဲ့တောက်တိုင်တက်ပွဲကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်းပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင
်။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ကဆေးမင်ကြောင်ပညာရှင်ဂျိတ်စီကက်ကအစံထွက်စကားပြောနိုင်တဲ့ဆေးမင်ကြောင်တစ်မျိုးတီထွင်နေပါတယ်။ Soundwave Tattoo လို့နာမည်ပေးထားတဲ့ဆေးမင်ကြောင်တွေကိုလူတွေရဲ့အရေးသားပေါ်မှာအတန်လိုင်းပုံစံထိုးကြတာပါအဲ့ဒီအတန်လိုင်းကို smartphone application သုံးပြီးတော့ကိုယ်သွင်းထားတဲ့အတန်တွေကိုပြန်နားထောင်နိုင်ပါတယ်ကိုချစ်တဲ့သူရဲ့အတန်နှက်ကလေးတွေရဲ့အော်တန်ကလေးရည်တန်ကိုကြိုက်တဲ့တခြင်းတန်စတဲ့အတန်မျိုးစုံကိုထည့်သွင်းဖန်တီးလို့ရပါတယ်ပထမဆုံးအနေနဲ့ကိုလိုချင်တဲ့အတန်ဖိုင်ရဲ့ပုံရိပ်ကို smartphone application သုံးပြီးဖန်တီးရပါတယ်အဲ့ဒီနောက်အဲ့ဒီပုံရိပ်ကိုဆင်းမင်ကြောင်ပြင်တာရှင်ရှင်မှာဆင်းမင်ကြောင်ထိုးရပါတယ်အဲ့ဒီဆင်းမင်ကြောင်ပုံကိုစမတ်ဖုန်းရဲ့ကင်မရာနဲ့ချိန်ကြီးဖတ်လိုက်တာနဲ့ပုံရိပ်နဲ့ကြိုက်နေတဲ့အတန်ဖိုင်ကိုတယ်လီဖုန်းကနေထွက်လေတာဖြစ်ပါတယ်။ဒီအတန်ဖိုင်ကိုဖွင့်နိုင်တဲ့ application ကို2019ဒေါ်လာပိုင်းကျရင်စတင်ဖြန့်ချီတော့မှာပါ။ဒီစိတ်မြင့်ကြောင်ထိုးဖို့အတွက်ပုံမှန်အဖြစ်ဆိုရင်ဒေါ်လာ150စတင်ပါပါခင်ဗျာ။
မေရိကန်ပြည်ထောင်စုမေရိလန်းပြည်နယ်မှာရှိတဲ့ရေတပ်စစ်တပ်ကတို့မှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့ရေတပ်သားတွေရဲ့တောက်တန်းတပ်ပွဲကိုကျင်းပခဲ့ပါတယ်။တောင်ဝင်းတွင်းမှာရှိတဲ့27ပြည်အမည်ရှိတဲ့ဟန်ဒွန်တောက်တန်းမှာချောကြီးတွေတုံ့နှိမ်ထားပြီးတော့တောက်တန်းထိတ်ကိုရေတပ်သားဖြစ်တဲ့အထင်မှအုပ်ထုပ်တင်ရတာဖြစ်ပါတယ်။ပထမနေ့ကျောင်းသားဖြစ်အောင်မြင်စွာပြီးဆုံးပြီးရေတပ်သားဖြစ်ကိုရောက်ရှိတဲ့အထင်အမှတ်နဲ့ကျင်းပတာလည်းဖြစ်ပါတယ်။အတန်းကြီးကျောင်းသားတွေကတောက်တန်းကိုချောကြီးပေါင်100လောက်တုံ့နှိမ်ထားတာလည်းဖြစ်ပါတယ်။တောက်တန်တက်ရတာလွယ်တယ်လို့ထင်နေတယ်တကယ်တမ်းမှာတော့အချိန်နှစ်နာရီခွဲလောက်ကြာခဲ့ပါတယ်ဒီတောက်တန်တက်တဲ့ထုံးရင်းစင်လာကို1940ခုနှစ်လောက်ကစတင်ခဲ့တာဖြစ်ပြီးအုတ်ထုတ်တင်နိုင်တဲ့ရေတပ်သားကရေတပ်ဗိုလ်ချုပ်ကြီးဖြစ်နိုင်တယ်လို့အယူရှိတာပါရေတပ်ဗိုလ်ချုပ်ကြီးဖြစ်တာမျိုးမရှိသေးပေမဲ့လေရေတပ်သားရေတပ်သမီးတွေအတွက်တော့အသင်းအဖွဲ့လိုက်ကြိုးပမ်းလှုပ်ဆောင်ရတာကတော့အကျိုးရှိတယ်လို့ပြောကြပါတယ်ရှင
်ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့ကလူငယ်တယောက်ဟာထူးထူးခြားခြားရေသူမပုံစံဝတ်ဆင်ပြီးအပင်နာမကမ်းခြေမှာအပတ်စဉ်အပန်းလာဖြေနေပါတယ်။ဒေးဗီမော်ရယ်ရီယာကအခုလိုရေသူမပုံစံဝတ်ဆင်လာတာဟာတခြားသူတွေအတွက်တော့အထူးအဆန်းဖြစ်နေပါတယ်။သူဟာအသက်22နှစ်အရွယ်ရှိနေပြီးတော့ပင်လယ်နဲ့သဘာဝကြီးကိုချစ်တဲ့အတွက်အခုလိုဝတ်ဆင်ရတာဖြစ်တယ်လို့ပြောပါတယ်။ပင်လယ်ထဲကိုရောက်ရင်လည်းတခြားလူတယောက်ဖြစ်သွားတယ်လို့ခံစားရတဲ့အကြောင်းပြောပါတယ်။သူရဲ့အပြာရောင်ရေသူမအမိအရောင်တောက်တောက်နဲ့ကမ်းခြေကရောက်ဆောင်နေပေါ်မှာနှဲလျောင်းတာမျိုးလည်းလှုပ်လေရှိပါတယ်။သူ့ကိုတွေးရတဲ့လူတချို့ကစော်ကားသွားတာမျိုးရှိသလိုတချို့ကလည်းဆေးရောဂါကူးဆရာဝန်နဲ့ပြတဲ့နယ်လို့အကြံပေးကြပါတယ်။သူကတော့အခုလိုဝတ်ဆင်ရတာကိုကြောက်ရွံ့နေတာဖြစ်ပြီးဘသူ့ကိုမှဒုက္ခမပေးဘူးလို့လည်းပြောပါတယ်။လူတွေကသူ့ကိုထူးခြားလို့ရည်စရာအနေနဲ့သဘောထားပေမဲ့လည်းသူကလည်းလူတွေကိုအလုံးအတူတူကြီးပဲဖြစ်နေလို့ရည်နေရတဲ့အကြောင်းပြောပါတယ်ခင်ဗျာ။
သူကြားဆံပြတဲ့တင်ညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေ။ VOA မြန်မာပိုင်းတင်းင်းလူနေညာအစီအစဉ်ကိုဆက်လက်ထုတ်လင်းပေးနေပါရယ်။တင်းင်းကနေမနဲ့6နိုင်ကနေ9နိုင်ထိထုတ်လင်းတဲ့ရေဒီယိုအစီအစဉ်တွေကိုတော့ဟိုင်းဒိုမီတာ30နဲ့40 49 50နဲ့ဖိုင်လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါရယ်။ကျမတို့ထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရယ်။သောရရှင်တွေနားဆင်လို့တဲ့ဒေတာချင်းတွေတောင်းလို့ရယ်ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါရယ်ရှင်။အခုတော့တရင်ချင်းချက်ကိုမတ်တင်ကြီးထိုက်ပြညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမဆုံးပြည်ပခီးစဉ်ဟာအောင်မြင်တယ်လို့အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကမနေ့စနေနေ့ကကြေညာပြီးအမေရိကန်ကောင်းဆောင်ဟာတိတ်ပြီးအောင်မြင်တဲ့9ရက်ကြာပြည်ပခီးစဉ်ပြီးဝါရှင်တန်ကိုပြန်လာခဲ့ပြီလို့လည်း Twitter မှာရေးသားပါတယ်။ဒီမတိုင်ခင်နိုင်ပိုင်းအတွင်းကပဲသမ္မတထရန့်ကမဟာမိတ်တွေနဲ့ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုစစ်လေကအမေရိကန်တပ်ဖွဲ့ဝင်တွေကိုပြောကြားခဲ့တာပါဒါပေမဲ့ဥရောပခေါင်းဆောင်တွေနဲ့ဥရောပမီဒီယာအများစုကတော့ဒီလိုမရှိမြင်ပါဘူးဥရောပရဲ့တုံ့ပြန်မှုအထူးသဖြင့်ဂျာမနီနဲ့ဂျင်တစ်တို့ကတော့အခုသမ္မတထရန့်ရဲ့ခီးစဉ်ကအမေရိကန်အစိုးရရဲ့လုပ်ပုံကိုင်မှုနဲ့သိပ်ပြီးကွဲပြားတယ်ဆိုပြောဆိုပြီးအောင်မြင်မှုဆိုတဲ့အတုံးလုံးကိုမတုံ့လုံခဲ့ပါဘူးဒီနေ့ငါမန်ချက်စတာမြို့တိုက်ခိုက်ခံရမှုကြောင့်လူကြမှုရှိလာတာနဲ့အတူအကြမ်းဖက်ဝါဒတိုက်ချင်ရေးမှာအင်တာနက်ကုမ္ပဏီတွေဘက်ကပိုပြီးကူညီပေးလာတယ်ဆိုပြည်ထရေးဝန်ကြီးကပြောပါတယ်။ဗီတိန်ပြည်ထရေးဝန်ကြီးအမ်ဘာရော့ကဒီကနေ့တနင်္လာနေ့ဗီတိန်ရုပ်သံတစ်ခုနဲ့တွေ့ဆုံမိန့်ခွန်းကမှပြောဆိုတာပါ။အကြမ်းဖက်ဝါဒီတွေအဖြစ်တမ်းပြရှိသူတွေရဲ့စကဝတ်နဲ့စာပို့တာတွေကိုရယူနိုင်ဖို့နည်းပညာကုမ္ပဏီတွေနဲ့ဗီတိန်ဆွေရကြဆောင်ရွက်နေတာတွေမှာတိုးတက်မှုရှိတယ်လို့ပြည်ထရေးဝန်ကြီးကပြောဆိုတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်ဘက်ကစိတ်ဝင်ထားတဲ့ရဲတပ်ဖွဲ့ဝင်တို့ကတပ်နဲ့ပစ်ခတ်တာကြောင့်အစိုးရတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပြီးပြီးခဲ့တဲ့သတင်းပတ်အတွင်းသဘုံလက်ချက်နဲ့တေးဆုံးရတဲ့အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်100နီးပါးရှိသွားပြီဖြစ်ပါတယ်။ဇာဘူးပြည်နယ်လုံခြုံရေးစစ်ဆေးရေးဂိတ်တစ်ခုအတွင်းတိုက်ခိုက်မှုကတော့ရဲတပ်ဖွဲ့ဝင်တို့ကလုပ်ဖို့ဂိုင်ဘက်တွေကိုတပ်နဲ့ပစ်ခတ်ခဲ့တာလို့အာဖဂန်အစိုးရနဲ့သဘုံဘက်ကတာဝန်ရှိသူတွေကပြောပါပဲရှင်။
ဒီရင်ချင်းတို့ကိုမတ်တင်ထိုက်ကြီးညာပေးကြတာပါဒီညာအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်ကျမရှားဖောင်းပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးကြတာဖြစ်ပါတယ် Bio American တန်ညာဘက်မြန်မာပါတာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လင်းပေးကြတာဖြစ်ပါတယ်ဒေါ်ရရှင်များအားလုံးကိုရော့စိတ်ပါရှင်လင်းချမ်းမြေ့ကြပါစေ Bio ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်Thank you.
This program has come to you from the Voice of America, Washington.